ဒီနေ့တနင်္ဂနွေလောက်အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနားယူကြည်ညိုကြအလုံးသွင်းမှတ်သားကြရအောင်ဒီကနေ့သာသနာတော်နှစ်2558ခုကောဇာတိကေ1386ခုဝါကောင်လကွေနေ့2014ခု7လပိုင်း24ရက်နေခင်ကာလမှာဗန္ဒလေမြို့ချမ်းအေးသာဇာမြို့နယ်စိတ်တရမဟိယ85လမ်း28လမ်းနဲ့28လမ်းကြားရှုတောင်းရမြတ်စွာဘုရားဝင်တွင်းမှာကျေရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတဲ့မှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တက္ကကြီးဥခင်အောင်သိတက္ကမကြီးတော်ခင်ပြုံးစိတ်တရပိယမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ပြည်သူပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကိုင်ညာကြပြီးဘုရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါသည်ဒီတော့ဒီနေ့ညဒီနေ့တည်းလေတရားနာရောက်ရှိလာကြတဲ့ဥပုသ္တေဒါယကဒါယကမပေါင်းတော်ပေါင်းတို့ကိုဦးဇင်းတို့ဗတ္တရားဟောမှလည်းဆိုလို့ရှိရင်အင်္ဂုတ္တရနိကေစတုကတိပပါဠိတော်မှာလာရှိတဲ့အာရခတုတ်တံလို့တဂယနာတိမတိမြတ်ကြီးများခေါင်းစဉ်ပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့တုတ်တံတရားဒေသနာတဘုတ်ရှိပါတယ်အာရခတုတ်တံနဲ့အာရခဆိုတဲ့ပါဠိစကားကပမာလို့အဆောက်အရှောက်လို့အဓိပ္ပာယ်ရပါတယ်ဒီတုတ်တံမှာမြတ်စွာဘုရားကကိုကျိုးစည်းဝါးကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာမိမိရဲ့စိတ်ကိုတတိဖြင့်ကာကွယ်ဆောင်ရှောက်ရမယ်ကိုယ်ကျိုးစည်းဝါးကိုကိုယ့်ရဲ့ချမ်းသာပုံပုံတကယ်လိုချင်တယ်ဆိုလို့ရှိရင်မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်အဲ့လိုဆောင်ရှောက်တဲ့နေရာမှာလည်းပဲအရာဌာန၄မျိုးမှာကာကွယ်ဆောင်ရှောက်ရမယ်အဲ့လိုမြတ်စွာဘုရားကဒီတိုင်းချိန်ပြီးတော့ဒီတုတ်တန်လေးကိုဟောခဲ့တယ်ဒီတော့ဒကာဓမ္မတို့ဥရှင်တို့တွေကလည်းပဲမိမိရဲ့ကိုယ်ကျိုးစည်းဝါးကိုအလိုရှိကြတဲ့ပုဂ္ဂိုလ်တွေပြီးပြီးဒီတုတ်တံကိုအလေးထားပြီးတော့နာယူကြည်ညိုရအောင်နော်သတုတုဘိကဝေဌာနေတုအတ္တရူပေနအပမတောတတိစေတသောအရခောကရဏီယောဘိကဝေယဟံတို့မြတ်အိုရှင်သားတို့သတုတုလေးမျိုးကုန်သောဌာနေတုအရာဌာနတို့၌အတ္တရူပေနကိုကျိုးစည်းဝါးကိုအလိုရှိသောပုဂ္ဂိုလ်သည်အပမရောအပမန္တအပိယသောတတိတတိတိဟုသောစေတသောစိတ်ဤအရကိုစောင့်ရှောက်ကိုကရဏီယောပြုသိမ့်ကုန်၏အဇောဘုရားကဒီလိုနိလန်းလေးချီကိုကျိုးစည်းဝါးကိုတကယ်အလိုရှိတယ်ဆိုလို့ရှိတယ်အရာဌာန၄မျိုးတို့မှာမိမိရဲ့စိတ်ကိုတတိနဲ့ကာကွယ်စောင့်ရှောက်ရပြီအလွန်ရှင်းလင်းပါတယ်နော်မြတ်စွာဘုရားပြောထားပုံပြီးဒီနေရာမှာပိသမောင်တော်အောင်တို့အတ္တရူပေနကိုကျိုးစည်းဝါးကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်သည်ဆိုတဲ့စကားလုံးလေးကတော်တော်အခင်ရကြတယ်လို့ထင်နော်ဒါကြောင့်မိမိရဲ့ကျိုးစည်းဝါးကိုအလိုရှိတဲ့ချမ်းသာဒုက္ခကိုရကြတယ်ဆိုလို့ရှိရင်အရာဌာန၄မျိုးတို့မှာမိမိရဲ့စိတ်ကိုတတိနဲ့ကပ်ွယ်ဆောင်ရှောက်ရအဲ့ဒီဆောင်းလျှောက်ရမယ့်အရာဌာန၄မျိုးကိုမြတ်စွာဘုရားကတစ်ခုချင်းစိတ်ရှိလက်ရှိရှင်းပြထားတယ်။နံပါတ်၁ဆောင်းလျှောက်ရမယ့်တရားကမာမီရဇဏိယတုဓမ္မေတုစိတ်တံရစ္စည်းတိအတ္တရူပေနအပမတောတတိစေတသောအာရခောကရဏီယောရဇဏိယတုတမဘွယ်ကောင်းကုန်သောဓမ္မေတုဣဋ္ဌာယုံတို့၌ဘေးသာဤစိတ်တံစိတ်သည်မာရစီမတက်မပါစေသည်ဣတိဤသို့စဉ်းစားစဉ်းမြင်၍အတ္တရူပေနကိုကျိုးစည်းဝါးကိုအလိုရှိသောပုဂ္ဂိုလ်သည်အပမရောအပမနာအမည်ရသောတတိတတိတိဟုသောစေတံသောစိတ်ဤအရခောဆောင်လျှောက်ကိုကရဏီယောပြုသိမ့်ကုန်၏နံပါတ်၁မိမိရဲ့စိတ်ကို တတိနဲ့ကာွယ်ဆောင်ရှောင်းရမယ့်အရာကဘာလဲဆိုတော့တက်မဲ့မောဝေရာအိဋ္ဌာယုံတို့နဲ့တွေ့လာပြီဆိုလို့ရှိရင်ငါရဲ့စိတ်ထဲမှာတက်မဲ့မောခြင်းဆိုတဲ့လောဘတရားတွေမဖြစ်ပါစေတည်းလို့စဉ်းစားဆင်ခြင်ပြီးတော့မိမိရဲ့စိတ်ကိုတတိနဲ့ကာွယ်ဆောင်ရှောင်းရလွယ်လွယ်ပြောရရင်တော့လောဘဖြစ်เสียကြုံလာပြီဆိုရင်လောဘမဖြစ်ရအောင်တတိနဲ့မိမိရဲ့စိတ်ကိုစောင့်ရှောက်ရဒီနေရာမှာဦးဇင်းတို့ပိဋကပေါင်းတော်ဟောင်းတို့လောဘဖြစ်ပေါ်ရာအာယုဆိုတာကအိဋ္ဌာယုဇာလဲကဘယ်လိုလေးတောက်တာအိဋ္ဌာယုဆိုတာကဘာလို့ဆိုတော့ကောင်းမြတ်တဲ့အာယုပေါ့ဧကကန္တမနာပနှစ်သက်ပေါ်ရာမျက်နှာပေါ်ရာလူချင်းပေါ်ရာရချင်းပေါ်ရာဒီလိုအာယုတွေကိုပါခေါ်မလို့အိဋ္ဌာယုအဲ့ဒီအာယုကလည်းပဲဦးဇင်းတို့ရူပယုံလည်းဖြစ်နိုင်တယ်တဏှာယုံလည်းဖြစ်နိုင်တယ်ကန္နာယုံလည်းဖြစ်နိုင်တယ်အရတယုံလည်းဖြစ်နိုင်တယ်ဖွဒဘယုံလည်းဖြစ်နိုင်ဒီအာယုံ၅မျိုးမှာကောင်းမြတ်တဲ့အာယုံနဲ့အာယုံနဲ့မှာတရားဓမ္မတို့ဘုရားတို့တွေတွေ့ကြုံလာတဲ့အခါမှာစိတ်ထဲမှာလူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတာလေးတွေကဖြစ်လာတတ်တယ်အဲ့လိုမျိုးဖြစ်လာပြီဆိုလို့ရှိရင်ဒါကိုကျိုးစီဝါကိုမိမိတို့ဆောင်ရွက်ရမရောက်တော့လောဘဖြစ်လာပြီဆိုလို့ရှိရင်အကျိုးမနိုင်ဘူး။ဒါကြောင့်မြတ်စွာဘုရားကလောဘဖြစ်ပေါ်ရာကောင်းမြတ်တဲ့အာယုံလူချင်းစရာအာယုံနေနဲ့တွေ့လာပြီဆိုရင်လောဘမဖြစ်ရအောင်မိမိရဲ့စိတ်ကိုတတိယကံွယ်ဆောင်ရှောင်ရပေ။ဒီနေရာမှာဘာကြောင့်မြတ်စွာဘုရားကလောဘမဖြစ်ဖို့တတိနဲ့ကာဝယ်ဆောင်ရှောက်ဖို့တိုက်တွန်းနေရတယ်လေလောဘဖြစ်လာလို့ရှိရင်ဆင်းရဲဒုက္ခတွေနဲ့ပူလောင်ကြရမှာဖြစ်တဲ့အတွက်ကြောင့်လောဘမဖြစ်ဖို့မြတ်စွာဘုရားကတိုက်တွန်းတာပါဘုရင်တို့အင်္ဂုတ္တပါဠိတော်တိက္ကနိပ္ပမှာလောဘရဲ့အပြစ်ကိုမြတ်စွာဘုရားသက္ကပိုင်း၃ပိုင်းလောက်အသုံးပြုပြီးတော့ပြောထားတာရှိတယ်အဲ့ဒါလေးကိုနည်းနည်းမှတ်သားကြည့်ရအောင်နော်ပထမစကပိုင်းနေနဲ့ပါပြောတာလို့ဆိုတော့ရာဂိလအဘိဓုတောပရိယာဒိဏစိတောအတ္တပြဘာရာယပိစိတ္တိပရပြဘာရာယပိစိတ္တိဥပယပြဘာရာယပိစိတ္တိစိတ္တိကံပိဒုက္ခဒေါမနတံပတိတံဝေတိတိရာဂလွှမ်းလာပြီလောဘတွေလွှမ်းလာပြီဆိုရင်လေအဲ့ဒီပုဂ္ဂိုလ်ဟာအတ္တပြဘာရာယပိစိတ္တိကိုယ်ကိုယ်ကိုဆင်းရဲမှုအတွက်ကြံစီစဉ်းစားအားထုတ်လာနေအဟောဇေယျမှာပဲဟုတ်လားဇာကတွေလောဘတွေလွှမ်းလာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ်ကိုယ်ကိုဆင်းရဲမှုအတွက်ကြံစီလာနေတဲ့တတ္တဝါတိုင်းတတ္တဝါတိုင်းကိုယ်ကိုယ်ကိုအချစ်ဆုံးကိုယ်ကိုယ်ကိုကောင်းသိခြင်းနဲ့ဆိုတာလူတိုင်းလက်ခံပါနော်အဲ့ဒါလို့ကိုယ်ကိုယ်ကိုချစ်လာပါတယ်ကောင်းသိခြင်းလာပါတယ်ဆိုတဲ့ဈာတွေကပဲလောဘလွှမ်းလာပြီဆိုရင်အဲ့ဒီကိုချစ်တဲ့ကိုကိုကိုကိုပဲဆင်းရဲအောင်ပြန်ပြီးတော့စဉ်းစားလာတယ်ပရဗျာပါရယပိစိတိတိနေသူတော်ဘာဆင်းရဲဖို့အတွက်လည်းပဲဉာဏ်စီစဉ်းစားအားထုတ်လာတယ်လောဘကြီးလာရဲ့နော်စေတသိက်ကံပြီးစိတ်နိုင်တဲ့ဒေါခဒုက္ခဒေါမနတံမတ္တတံလည်းဆင်းရဲတဲ့ဒုက္ခဒေါမနတဝေဒနာကိုလည်းပဲပဋိတံဝေတိတိခံစားတော်ရစီတယ်နော်လောဘထွန်းလာပြီဆိုရင်စိတ်ထဲမှာမတ္တတံတော့ဘူးလို့ပြောတာဒါကလည်းပဲကိုယ့်ရဲ့စိတ်ထဲမှာလောဘဖြစ်တိုင်းဖြစ်တိုင်းတတိနဲ့အမိဖမ်းပြီးတော့လောဘဖြစ်လာရင်ငါရဲ့စိတ်ထဲမှာဘလို့များခံစားရလဲဆိုတာကိုသိအောင်မြင်အောင်ကြိုးစားအထုတ်နေတဲ့ပုံကိုယ်တွေမှာပူပြီးတော့ဒီဒေသနာတော်ကိုနားလည်လက်ခံနိုင်မယ်ပေါ့ဟုတ်လားအတူတကျတော့စိတ်တန်ဒုပဒနာကမ္မထံကိုစီးပြတ်တဲ့အလေးအလာများမယ်ဆိုရင်ပူပြီးတော့နားလည်နိုင်တယ်စိတ်ထဲမှာလောဘဖြစ်ရတာလူရင်မှုဆွဲလမ်းမှုတွေဖြစ်ရတာဘလောက်မတက်တာတဲ့သဘောရှိတယ်လဲဘလောက်ပင်ပန်းတဲ့သဘောရှိတယ်လဲဆိုတာကိုသိရနိုင်တယ်ပေါ့တကယ်တမ်းကတော့လောဘကတော့ပုဂ္ဂိုလ်မရေတ္တဝါမရေသူဖြစ်လာပြီဆိုရင်သူ့ကိုဖြစ်ခွင့်ပြုတယ်သူ့ကိုလက်ခံတဲ့တ္တဝါကိုနှိမ့်ဆက်တာကတော့အမှန်ပါပဲဟိုထူးခြားတာကလောဘနှိမ့်ဆက်တာကိုသိတဲ့လူရှိမယ်မသိတဲ့လူလည်းရှိတယ်ဒါကတတိထားနိုင်ရင်တော့သိတယ်တတိမထားရင်တော့သိမှာတော့မဟုတ်အဲ့ဒါမြတ်စွာဘုရားကသဗ္ဗညုတဉာဏ်နဲ့ကြည့်ပြီးတော့ဒါအမှန်တိုင်းလောဘရဲ့သဘောကိုဝေဖန်ပြတာလောဘဖြစ်လာပြီလောဘတွေလွှမ်းလာပြီဇာကတွေလွှမ်းလာပြီဆိုရင်တော့ ကိုကိုကိုရှင်ရဲ့အောင်လုပ်လိမ့်မယ်သူတို့ဘာကိုရှင်ရဲ့အောင်လုပ်လိမ့်မယ်စိတ်ထဲမှာလည်းပဲအခါရခက်တဲ့မတတ်တာတဲ့ဒုက္ခဒေါမနတကိုခံစားရလိမ့်မယ်တဲ့တချက်နောက်ဘာဆက်ပြောပြန်လို့ဆိုတော့သာဂိနာဘိဗုဒ္ဓပရိယာဒိနာစိတ်တော်ကာယနာဒုစရိတံစရတိဝါစာယဒုစရိတံစရတိမနတာဒုစရိတံစရတိຢາກလွှမ်းလာပြီຢາກတွေနှိမ့်ဆက်လာပြီလောဘတွေကြီးလာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကာယဒုစရိုက်ဆိုတဲ့မကောင်းတဲ့အလုပ်တွေကိုလုပ်မိတတ်တယ်ဝစီဒုစရိုက်ဆိုတဲ့မကောင်းတဲ့အပြောတွေကိုပြောမိတတ်တယ်မနောဒုစရိုက်ဆိုတဲ့မဟုတ်တဲ့အတွေ့အမှန်နဲ့အတွေ့မသိတော်တဲ့အတွေ့တွေကိုတွေးမိတတ်တယ်ဒုစရိုက်တရားတွေနဲ့လွန်ကျူးမိတတ်တယ်ပေါ့လောဘကြီးလိုက်ဒါဥစဉ်တော့ဒုတိယဇဝိုင်းနဲ့ပြောနေတဲ့မြတ်စွာဘုရားရဲ့ဒေသနာတော့နောက်တတိယမြတ်စွာဘုရားမှာအမိန့်ရှိအောင်ဆိုတော့သာဂိနာဘိဗုဒ္ဓပရိယာဒိဋ္ဌစိတ်တော်အထထံပိယနာဝတ္တပ္ပဇာနာတိပရထံပိယနာဝတ္တပ္ပဇာနာတိဇာကလွန်လာပြီလောဘတွေကြီးလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကအထထံပိမိမိရဲ့အကျိုးရှိဘွားကိုလည်းပဲယထာဘူတံဟုတ်သည့်တိုင်းမှန်သည့်တိုင်းနတ်ဇာနာတိမတိနိုင်တော့ဘူးလေပရထံပိသူတော်ဘာရဲ့အကျိုးရှိဘွားကိုလည်းပဲယထာဘူတံဟုတ်သည့်တိုင်းမှန်သည့်တိုင်းနတ်ဇာနာတိမတိနိုင်တော့ဘူးလောဘကြီးလာရင်ကိုယ့်အတွက်အကျိုးရှိမဲ့အရာတွေကိုမတိနိုင်ဘူးမမြင်နိုင်ဘူးလို့ပြောတာကိုယ့်အတွက်အကျိုးရှိတာကိုမတိနိုင်ဘူးမမြင်နိုင်ဘူးဆိုရင်အကျိုးရှိအောင်လုပ်ဖို့ဖြစ်နိုင်မှာမဟုတ်လားမရှိနိုင်တော့ဘူး။ဒါကြောင့်လောဘရဲ့အဖြစ်ကိုຢာကရဲ့အဖြစ်ကိုပေးတဲ့ပေါင်းတရားလို့အဲ့လို၃ချက်လောက်နားလည်ထားရမယ်နော်။ပြန်ပြောမယ်နော်။ຢာကလွှမ်းလာပြီးလောဘကြီးလာပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုဆင်းရဲဖို့တရားကိုဆင်းရဲဖို့ခြံစည်းလာတယ်။စိတ်ထဲမှာလည်းပဲခံရခဲ့တဲ့ဒုက္ခဒေါမနတာကိုခံစားရတယ်။နောက်ပြီးတော့ຢာကလွှမ်းလာပြီဆိုရင်ဒုစရိုက်တရားတွေကိုလွန်ကျူးမိတတ်တယ်။နောက်ပြီးတော့ຢာကလွှမ်းလာပြီဆိုရင်ကိုယ့်ရဲ့ကျိုးစီးပွားသရဝရဲ့ကျိုးစီးပွားကိုမှန်မှန်ကန်ကန်မသိနိုင်အမြင်နိုင်ဘူးလေ။ဒါကြောင့်မြတ်စွာဘုရားကလူချင်းမမောဖို့ရအာယုန်နေနဲ့တွေ့ကြုံလာတဲ့အခါမှာကိုယ့်ရဲ့စိတ်ထဲကိုလူချင်းနဲ့လောဘတွေဝင်ရောက်နှိမ့်ဆက်ခွင့်မတအောင်တတိကလေးနဲ့ကာကွယ်မှုပြုထားပါတတိနဲ့ဒီစိတ်ကိုစောင့်ရှောက်ထားပါလို့ပြောတာနော်။ဒါဥရင်တို့ကိုယ်ကျိုးစီးပွားကိုအလိုရှိကြတဲ့ပုဂ္ဂိုလ်တွေမိမိရဲ့စိတ်ကိုတည်နေကာကွယ်ဆောင်ရွက်ရမယ့်နေရာမှာအရာဌာန၄မျိုးတည်းကတစ်မျိုးနော်လောဘဖြစ်ဖို့အကြောင်းကြုံလာရင်လောဘမဖြစ်အောင်တတိထားရမယ်အလွန်တရာအသုံးတည့်မဲ့ဒေသနာလို့အရှင်ကထင်တယ်ဟုတ်လားအေးနောက်ဥရှင်တို့ဒုတိယကာကွယ်ဆောင်ရွက်ရမယ့်အရာဆက်သွားရအောင်မာမေဒောတိဟေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပိနာအပမတောတတိစေတသောအရခောကရဏီယောဒောတိဟေတုဒောသာဖြစ်ပေါ်ရာကောင်းကုန်သောဓမ္မေတုအနိဋ္ဌာယုံတို့၌မေမာယိစိတ်တံစိတ်တိမာဒုတိအမျက်မထွက်ပါသည်တည်းဣတိဤသို့စဉ်းစားစဉ်းရင်း၍အတ္တရူပိနာကိုကျိုးစီဝါကိုအလိုရှိသောပုဂ္ဂိုလ်သည်အပမတော်အပမတာအမြင်ရသောတတိတည်းဟုသောစေတသောစိတ်ဤအရဟောဆောင်းလျှောက်ကိုကရဏီယောပြုနေကုန်၏နံပါတ်၁မိမိရဲ့စိတ်ကိုတတိနဲ့ကပ်ွယ်ဆောင်းလျှောက်ရမယ့်အရာကမလို့ဆိုတော့ဒေါသဖြစ်เสียအာယုန်နေတွေ့လာရင်ဒေါသမဖြစ်အောင်တတိနဲ့စိတ်ကိုကပ်ွယ်ရမယ်ဒေါသဖြစ်ပေါ်ရာအာယုန်ဆိုတာကအနိဋ္ဌာယုန်နေပေါ့အနိဋ္ဌာယုံဆိုတာကမကောင်းမြတ်တဲ့မလိုလားအတဲ့မနှက်တဲ့အတဲ့စိတ်တိုင်းမကြစရာကောင်းတဲ့အာယုံသူကလည်းပဲဒုပါယုံဖြစ်နိုင်တယ်တတယုံလည်းဖြစ်နိုင်တယ်ကန္နာယုံလည်းဖြစ်နိုင်တယ်အရတယုံပုထဗ္ဗယုံတို့လည်းဖြစ်နိုင်တယ်တခါတည်းရမှာမြင်ရင်းကိုအကြောင်းပြုပြီးတော့စိတ်တူရတာလည်းမရှိဘူးလားတခါတည်းမှာကြားရတာကိုအကြောင်းပြုပြီးတော့စိတ်တူရတာရှိတယ်အဲ့လိုပဲနိုင်ယူရလို့စားသောက်ရလို့တိတိရလို့စိတ်တူရတာလည်းရှိတယ်။ဒါဘာကြောင့်စိတ်တူသွားတာတော့ဆိုတော့မကျေနပ်ဖွယ်ရာအနိဋ္ဌာယုံနေနဲ့တွေ့လာလို့အဲ့ဒီချိန်မှာကိုယ်ကတတိလည်းမထားနိုင်တဲ့အတွက်ကြောင့်စိတ်တူခြင်းဆိုတဲ့ဒေါသတရားကကိုယ်ကိုဝန်ပြီးတော့သိချင်သွားတာ။တတိယချင်းဒီစိတ်ကိုတတိနဲ့အကာအကွယ်မပြုတ်နိုင်လို့စိတ်ကိုဒေါသကဝန်ပြီးတော့သိချင်သွားတာ။အိမ်တည်းအိမ်ကိုဆိုကြပါစို့အကာအကွယ်ဆောင်ရှောက်တွေအများကြီးလုပ်ထားတယ်။လုံခြုံမှုရှိအောင်အများကြီးလုပ်ထားတယ်ဆိုရင်တယုံတယုံရံသူဝင်ပြီးတော့နှိမ့်ဆက်ဖို့မဖြစ်နိုင်ဘူး။ ဘာကဝဲမှမရှိဘူးဆိုရင်တော့ဝင်ပြီးတော့နှိမ့်ဆက်ခြင်းတဲ့လူကနှိမ့်ဆက်သွားပါအဲ့ဒီအိပဲပါပဲအဲ့တော့ဦးရှင်တို့ဒီနေရာမှာဒေါသဖြစ်ပွေကျုံးလာရင်ဒေါသမဖြစ်အောင်ထိရမယ်လို့မြတ်စွာဘုရားကဘာကြောင့်တိုက်တွန်းထားလဲဒေါသဖြစ်လာရင်များစွာသောအကျိုးစီးပွားမဲ့လို့ဖြင့်တတ္တဝါတွေအစင်းရဲ့တက်တဲ့အတွက်ကြောင့်ဒေါသမဖြစ်အောင်ထိမ့်သိမ်းထိုက်တာဒီနေရာမှာဦးရှင်တို့ဒေါသရဲ့အဖြစ်ကိုလည်းပဲသောသောကလောဘရဲ့အပြစ်တွေကိုဟောပြောခဲ့တာပြည့်တော်မှတ်မိမယ်နော်အဲ့ဒီအပြစ်တွေနဲ့တန်းတူအတူတူပဲဟောတာကညာဆောင်ပြနော်လောဘနဲ့ဒေါသကိုအပြစ်မကောင်းတဲ့ရှုထောင့်မှကြည့်မယ်ဆိုရင်အတူတူကိုဟောတာဒေါသဖြစ်လာပြီဆိုရင်လည်းပဲကိုယ့်ကိုယ်ကိုဆင်းရဲဖို့တရားကိုဆင်းရဲဖို့ချမ်းသာလာတယ်စိတ်ထဲမှာခံရခဲ့တဲ့ဒုက္ခဒေါသဝေဒနာကိုခံစားရတယ်ဒေါသဖြစ်လာပြီဒေါသတွေနှောင်းလာပြီဆိုလို့ရှိရင်မကောင်းမှုဒုစိတ်တွေကိုလွန်ကျူးမိတတ်တယ်။ဒေါသဖြစ်လာပြီဆိုလို့ရှိရင်မိမိရဲ့အကျိုးစီးပွားသလဝန်းရဲ့အကျိုးစီးပွားကိုဟုတ်တိတိုင်းမသိတိုင်းမသိနိုင်မမြင်နိုင်တော့ဘူးလို့လောဘကိုလည်းပဲဒေါသကိုလည်းပဲလောဘနီးတူမြတ်စွာဘုရားကအဖြစ်ကိုအဲ့လိုခေါ်ခဲ့တာ။ခုဦးဇင်းကဆက်ပြီးတော့ဒေါသရဲ့အဖြစ်ကိုကျတော့နည်းနည်းလေးဖြည့်ဆွတ်ပြီးတော့ပြောခြင်းဘာဖြစ်လို့ဒေါသရဲ့ဖြစ်ကိုဖြစ်ွှဲပြီးတော့ပြောချင်တာတော့ဆိုတော့သူတူကိုယ်ကိုဒေါသကြောင့်ပူလောင်ရတာတွေကဘဝမှာအလွန်များတယ်။စိတ်တိုင်းမကျဖြစ်ပြီးတော့ပူလောင်ရတာရှိတယ်။တချို့ကြတော့လည်းပဲစိတ်တိုင်းမကျဖြစ်ပြီးတော့ပူလောင်တဲ့နေရာမှာပြင်းပြင်းထန်ထန်ပေါက်ကွဲပြီးတော့နောက်တကြွတဲ့ဒေါသနဲ့ဆင်းရဲကြတဲ့လူတွေရှိတယ်လို့တချို့ကြတော့လည်းညှို့ညုံငင်ငင်နဲ့စိတ်တိုင်းမကျဖြစ်ဆိုရင်မှုတွေကြောက်လန့်မှုတွေထိလန့်မှုတွေနဲ့ဆင်းရဲနေကြတာလည်းရှိတယ်။မထူးပါဘူးဒေါသကဒေါသပဲ။ဒေါသဆိုတာတက်ကြွတဲ့ဒေါသရှိသလိုစုံနစ်တဲ့ဒေါသလည်းရှိတယ်။နော်။တမေဟာဖြစ်မဲ့ဟာဆိုရင်လည်းဒါဒေါသပဲ။ဟာကြောက်တယ်နှံ့တယ်ဆိုရင်လည်းဒါပါလေဒေါသပဲ။နော်။ပုံစံမျိုးစုံနဲ့ဒေါသဟာတတ္တဝါကိုနှိမ့်ဆက်နိုင်လို့ရှိတယ်။အဲ့တော့ဒီနေရာမှာဝိညာဉ်တို့ဒေါသရဲ့အကြောင်းကိုပြောမယ်ဆိုလို့ရှိရင်အင်္ဂုတ္တပါဠိတော်တတ္တကနိပ္ပတ်မှာကောဋ္ဌနသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့သုတ်တံလေးတစ်ခုရှိတယ်။ဒေါသနဲ့ပတ်သက်ရင်အလွန်ကြောစရာကောင်းတဲ့သုတ်တံလေးပါပဲ။အဲ့ဒီသုတ်တံမှာမြတ်စွာဘုရားကဒေါသရဲ့အဖြစ်ကို9မျိုးလောက်ပြောထားတယ်။နော်။ပြောထားပုံလေးကတော့တစ်မျိုးတစ်ပါးသာစမ်းနေလို့ဆိုရတယ်။ဘယ်လိုပြောထားလို့ဆိုတော့မုန်းနေတဲ့ရန်သူတွေဟာတဲ့ကိုယ့်ရဲ့ရန်သူရဲ့အပေါ်မှာကောင်းတာတွေဘာမှဖြစ်စေချင်မှာမဟုတ်ဘူးတဲ့။မုန်းနေတဲ့ရန်သူတွေဆိုမှတော့မကောင်းတာပဲဖြစ်စေချင်မှာပေါ့နော်။အဲ့ဒါမုန်းနေတဲ့ရန်သူတွေကမကောင်းတာတွေကိုဖြစ်စေချင်တယ်။ဒေါသဖြစ်လာပြီဆိုရင်အဲ့ဒီရန်သူတွေဖြစ်စေချင်တဲ့မကောင်းတဲ့အချက်တွေကမိမိတဏ္ဍာမှာဖြစ်လာနိုင်မယ်တဲ့။ဒါကြောင့်ဒေါသဖြစ်ရတာဟာရန်သူတွေဖြစ်စေချင်တဲ့မကောင်းတဲ့အချက်တွေကိုမိမိကိုယ်ကိုမိမိဖြစ်အောင်လုပ်ရရောက်သွားတယ်တနည်းအားဖြင့်ယန္တုတိစိတ်တိုင်းညာယန္တုတိသဘောညာလုပ်ပြီးရရောက်သွားတယ်ဒါကြောင့်ဦးဇင်းတို့ယန္တုအကျင့်လိုက်ကြမှာလားလို့တရားကောင်းစဉ်ပြီးပြီးတော့ဟောတာတဲ့တရားတော်တော်ရှိပါတယ်နော်အဲ့ဒါလေးကိုဦးဇင်းအချင်းချင်းပြောပြတယ်ဟုတ်လားဒါလေးကမကြမကြတစ်လုံးသွင်းစရာကောင်းတယ်ဘာလို့ဆိုတော့သူတို့ကိုယ်ကိုဒေါသဖြစ်စရာအာယုန်တွေကလည်းမကြခဏတွေးရတတ်တယ်ကြုံရတတ်တယ်တွေ့လာတိုင်းကြုံလာတိုင်းလည်းဒေါသကဖြစ်ကြတာပဲများပါတယ်။ကြည်ဓာတ်နဲ့သိတာပဲကွာမယ်။ဒေါသကတော့ဖြစ်ကြတာပဲဟုတ်လား။အေး။အဲ့တော့ဒေါသရဲ့အပြစ်ကိုဖော်ပြတဲ့ဒီကောဋ္ဌနသုတ်တံကိုဦးဇင်းတို့မင်းမွန်းစိုးကြီးကလင်္ကာလေးစီထားတယ်အနှစ်ချုပ်ကလေးပေါ်တယ်။ဒါဦးဇင်းတို့ပါဠိတော်တွေရွတ်ပြီးတော့မဟောပဲနဲ့အဲ့ဒီလင်္ကာလေးကိုပဲရွတ်ပြီးတော့ပြောပြခြင်းနဲ့။စိုးကြီးကဘလို့ရေးထားလို့ဆိုတော့ဤသည်လောကပုံပဝ၌မိမယောက်ျားမြတ်ထွညာမူဖောက်ပြားရင်ခွဲရုပ်ရှင်ပြည့်ဤဟောဒီလောကကြီးမှာယောက်ျားပဲဖြစ်ဖြစ်မိမပဲဖြစ်ဖြစ်အမြက်ထွက်ပြီဆိုလို့ရှိရင်ဒေါသထွက်ပြီဆိုရင်တော့နံပါတ်1အဲ့ဒီပုဂ္ဂိုလ်ရဲ့ရုပ်ရှင်အင်္ဂါဟာပျက်စီးသွားလိမ့်မယ်တဲ့နော်ရုပ်ပြတ်သွားတယ်ပေါ့ရုပ်ပြတ်သွားပြီဆိုလို့ရှိရင်ကိုယ်ကိုမုန်းတဲ့ညာသူတွေကအာဒီလိုတော့ဒေါသကြောင့်ရှူရှူရှဲရှဲနဲ့ကြည့်မကောင်းရှုမကောင်းဖြစ်နေပြီဆိုတာသိရင်သူတို့ကဘာဖြစ်မလို့သဘောကျမှာပဲဟုတ်လားကိုကယန္တူတွေကိုသဘောကျသိခြင်းနဲ့စိတ်မရှိပေမဲ့လို့ဒေါသဖြစ်မိရင်တော့ယန္တူသဘောကျအောင်လုပ်ပြရရောက်သွားတယ်စဉ်းစားရရှိတာကဒီရုပ်ပြတ်တာကြီးကိုမယုံမှတော့သဘောမကျပါဘူးယန္တူမရခြင်းပါမရခြင်းတော့လည်းပဲ တို့သားဖြစ်လာရင်တော့အဲ့ဒီရုပ်ပြည့်စင်ပြည့်ဆိုတာကြီးကိုလက်သင်ခံရလိမ့်မယ်။နောက်ဒါရှောင်ရဲလို့မရဘူး။ဘုရင်ကတော့ဒီကလေးချင်းချင်းမှမစဉ်းစားကြည့်တယ်။တို့သားဖြစ်လို့ရှိရင်ရုပ်ကတယောက်ပြောင်းသွားသလားလို့တောင်းအောင်မရလေပဲ။ဟုတ်လား။နော်တယောက်ပြောင်းသွားသလားလို့အောင်မရတယ်။ဘာမှတော့တကယ်တမ်းကပြောင်းသွားတာမဟုတ်ဘူး။ဒီစိတ်ရဲ့အာနိသင်ဟာအလွန်အစွန်းကြီးပါလားဆိုတာလေးကိုဘုရင်ကစဉ်းစားမိလား။နောက်မျက်လုံးပုံတန်လည်းပြောင်းသွားတာမဟုတ်ဘူး။ညနာလည်းဒီတိုင်းပါပဲ။ဟုတ်လားတို့တော့ဒေါသဝင်လာတာနဲ့စောစောကရုပ်မဟုတ်တော့ကြောက်စရာဖြစ်သွားတယ်အလုံးခက်ထန်ပြီးတော့စိတ်တည်မရှိမင်္ဂလာမရှိဒါရုပ်ရဲ့ဆင်းရဲဖြစ်သွားတာဒါကြောင့်မိသက်ပေါင်းတဲ့ဘောင်တို့ဒေါသဖြစ်ရင်တော့ကိုယ်မရကျင်တဲ့အဲ့ဒီအတ္တိဓာတ်ကိုရလိမ့်မယ်ဒါကိုစဉ်းစားပြီးတော့လည်းပဲဒေါသဖြစ်စရာကြုံလာရင်ဒေါသမဖြစ်အောင်အာတုကြံရမယ်ဘူးဒေါသဖြစ်လာလို့ရှိရင်နံပါတ်1ရုပ်ဖြစ်တဲ့တည်းဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ညာမူဖောက်ပြန်ရွယ်ွယ်ရုပ်ဆင်းပြည့်ဤအိစ္ဆသောခမချမ်းသာဘူးဟောနံပါတ်1အပြင်ကဒေါသအာကြီးတဲ့ပုဂ္ဂိုလ်ချမ်းချမ်းသာသာမအေးရတတ်ဘူးလေနော်ဉာဏ်ကောကစိတ်တိုင်းမကြံဖြစ်ဖြစ်နေရင်ဒီဝါကြီးကနော်အထုံသဘောမျိုးဖြစ်ပြီးတော့အလေးအကျဉ်းကြီးများလာမဖြစ်လာတော့ကောင်းကောင်းအိတ်လို့မရတော့နော်တောက်တခေါက်ခေါက်အန်တကြီးကြီးနဲ့တကယ်တော့အာကြီးလာပြီဆိုလို့ရှိရင်ချမ်းချမ်းသာသာအိတ်လို့ရသေးလားမရဘူးမြတ်စွာဘုရားကအဲ့ဒီတုတ်တံမှာအသေးစိတ်ဟောတာပြောမယ်ဆိုရင်တော့အခြေတဝန်ပြောစရာတော်တော်ကောင်းတယ်စောစောကရုပ်ပြတယ်ဆိုတဲ့နေရာမှာလည်းဘယ်လိုတောင်ပြောတာလဲဆိုတော့ရေမိုးချိုပြီးလိမ့်ပြီးတော့အကောင်းဆုံးဝိစားထားတော့လဲပဲတဲ့ဒေါသထွက်နေရင်တော့ကြည့်မကောင်းဘူးတဲ့ဒါမြတ်စွာဘုရားအဲ့တိုင်းပြောတာဟုတ်လားချမ်းချမ်းသာသာအိတ်မပြောဘူးဆိုတာကိုလည်းမြတ်စွာဘုရားဘယ်လိုပြောလို့ဆိုတော့အာခေါင်းကြီးတွေအကောင်းဆုံးနဲ့ကိုတော်ကြီးတွေခင်းပြီးတော့နောက်အဝဇောအချမ်းအမှုအမျိုးမျိုးနဲ့ခေါင်းချီအောင်နဲ့တကယ်လေးလုံးပိုးလို့တိုက်ခန်းခေါင်းကြီးတွေမှာအိယာတော်လည်းပဲအဲ့ဒီဘုက္ကိုချင်းချမ်းသာသာအိယာတွေလို့မဆိုနိုင်ဘူးလေခုကေဆိုရင်တော့အရာကုန်ကန်းနဲ့တကယ်ကိုအကောင်းဆုံးပြင်ဆင်တာနာတဲ့ခန်းထဲမှာအိယာတော်လည်းပဲဒေါသဖြစ်နေမကြည်မလက်ဖြစ်နေရင်တော့ချမ်းသာတဲ့အိချင်းလို့ဆိုနိုင်မလားမဆိုနိုင်ဘူးဒါဒီကနေ့ခေတ်ကစိတ်တိုင်းမကြပေါ်ရအာယုံကလည်းလူတိုင်းလူတိုင်းအလွန်များတယ်နဲ့တို့ရတယ်။ဒါကြောင့်စိတ်တိုင်းမကြတဲ့ဒေါသရဲ့ဖိတ်ဆက်တာကိုလူတော်တော်များများခံရတယ်။အဲဒီတော့မှဖြစ်တုံဆိုတော့အိတ်မပြောကြအောင်။အိတ်မပြောတော့မှဖြစ်တော့အိတ်ရှင်းသွားတာပေါ့။နော်။အဲ့ဒါကို့မှာအဲ့လိုမျိုးချမ်းချမ်းသာသာမအိပ်ရဘူးဆိုတာကိုများရန်သူတွေကသိမယ်မြင်မယ်ဆိုရင်မှဖြစ်မလို့သဘောကျနေပြီ။ဒါကြောင့်ဒေါသကြောင့်အိတ်မပြောခြင်းတည်းမချမ်းသာအိတ်ရခြင်းတည်းယံသူကြိုက်တရားတစ်မျိုးလို့နားလည်ရနော်။နှစ်ချက်ရှိပြီနော်။နှစ်ချက်ရှိပြီ။ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမှုပေါင်းပြရွင့်ွက်ရုပ်ဆင်းပြည့်ဤအိစ္ဆံတော့ကမချမ်းသာဘူး။ပြုရာကိစ္စအဝဝ၌ကောတာလွှမ်းမှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိတင်လျက်ကျိုးပင်ရှိလမရှိမှတ်၍ချွတ်ချော်ပြုညာကျိုးမများသည်ဟောနံပါတ်3အဖြစ်ကစလုံးကြီးရေးထားတဲ့စာလုံးလေးတွေစကားလုံးလေးတွေကအလွန်ရှင်းတယ်နော်ပြုရာကိစ္စအဝဝနိုင်ကောတာလွန်မှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိထင်လျက်ကျိုးပင်ရှိလမရှိမှတ်၍ချွတ်ချော်ပြုမှာကျိုးမများသည်လုံးစရာလုံးကိစ္စတွေပြောစရာစကားတွေပြောတဲ့ဆိုတဲ့လုံးတဲ့ gain တဲ့အခါမှာဒေါသလွှမ်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အကျိုးမရှိတာတွေကိုလည်းအကျိုးရှိတယ်လို့ထင်သွားတတ်တယ်။အကျိုးမရှိတာကိုလည်းအကျိုးရှိတယ်လို့ထင်သွားတတ်တယ်။အဲ့ဒါလို့အတွေးခေါ်တွေမှာဉာဏ်ပညာတွေပေါက်မှပြီးတော့လုံးမိလို့ရလို့ပြောမိပြောရပြောပြီးတော့ကိုယ်ကျိုးကြီးကောင်းကောင်းနေတတ်တယ်ဒေါသအာကြီးရဲ့။နော်။ဒါကြောင့်ပြည်သက်ပေါင်းတော်ကောင်းတို့ဒေါသကြောင့်ဒီလိုအဖြစ်တွေရနိုင်တယ်ဆိုတာကိုစဉ်းစားဆင်ခြင်ပြီးတော့ဒေါသဖြစ်စရာကြုံလာရင်ဒေါသမဖြစ်အောင်ကြိုးစားကြရတယ်။ဒါနံပါတ်3အဖြစ်။နံပါတ်1အဖြစ်ကဘာပြောထားလဲဆိုတော့ဘုရားရုပ်လည်းရခုံတိမ်ပြည့်၍မိဖက်ကင်းကွန်တေတော့ခါလီလေးဝါပင်သို့ရောက်တုံမြို့ဤ။ဘုရားရုပ်လည်းရဘုရားရုပ်လည်းရဆိုတာကဒေါသအားကြီးလို့ရှင်ဥစ္စာပစ္စည်းတွေဟာတစ်ခဏချင်းပဲပုံကန်းသွားတတ်တယ်။အဲ့ဒါမြတ်စွာဘုရားကတော့အသေးစိတ်ရှင်းပြတာပါပဲ။ဥစ္စာပစ္စည်းဆိုတာလွယ်လွယ်နဲ့မရတတ်ဘူးတဲ့အလွန်ကြိုးစားအတုံးမှဥစ္စာပစ္စည်းနဲ့ပြည့်စုံတယ်ဆိုတာဖြစ်နိုင်တာ။အဲ့ဒါလိုခက်ခဲရင်ရှာဖွေစုဆောင်တာရတဲ့ဥစ္စာပစ္စည်းတွေဟာ Mia Doda Ajira Boko Po, Jazu Moody, don't you meet Peter, 2 years old at Brazilia, member that I tell you where young one day. Tamias of Yagado, 2 letters, a don't know their horror. But they can take a don't know them, you are Mesoe. Doda Ajira Boko, Jazu Moody, don't you meet Peter. 2 years old at Brazilia, they are young one day and then away, go dwelling me, look yoga. Hoyala. အဲကြောင့်ဒေါသအာကြီးရဲ့နံပါတ်၄ပါတော့ဥစ္စာပစ္စည်းတွေဂုံခံသွားတတ်တယ်။ဥစ္စာရုပ်လည်းရဂုံတိန်ပြည့်၍နမငါအဖြစ်ကပါလို့ဆိုတော့ဂုံတိန်ပြည့်တတ်တယ်။ဂုံတိန်ဆိုတာကယတ္တဆိုတဲ့ပါဠိစကားလေးကိုဆိုပြရည်ကပမာမှုဖြစ်တာ။ယတ္တဆိုတာအကျာရအကျော်စောနာမည်ကောင်းဂုံတရင်ကောင်းဒါကိုယတ္တလို့ဆိုပါတယ်။အဲ့ဒီယတ္တဆိုတဲ့နာမည်ကောင်းလေးတွေဂုံတရင်ကောင်းလေးတွေဟာ Doda Ajile Boku Adwe Lue Lue Lipia Sitwane. Adam Yaswa Biaga, Gong the Ring only the Yambo Sura, Ludoga Zima, Malue Wood, Lodia Song Zinaima, Ong E Naima, Najusa Atu Naima, Name only the Lone Sura Yanaba, Nalulang the Mayandaku, Hola, Yala Vichuluzi in the Veda, Luluku Yala, Mahoku, but one name Jimbido to Josa Atu Yanu. Adu Kaka Kege. Josa Atoma, Yare, any number of lady, Gondrin Gondria, Dora Archie, Solution, Sagata Kong Malay Dane, Muya, the Chepia Lay Dane, Eddie Gondrin, the Gondi Kalia, Omane Dane, Yukan Donet. Change him Joa and Dora Archie, a shed a boy, a Jew name, Shedete. Doba Nabia, a Rabado, Dora Ye, a Pier. No. Oza, you lay your Gondi Pier. မိတ်ဖက်ကင်းကွာဟောနံပါတ်6အဖြစ်ကမှာတော့ဆိုတော့မိတ်ဖက်ကင်းကွာတဲ့ဒါဥစဉ်ကသုတ္တမဟောတာတဲ့အတိုင်းအပြည့်အစုံကြီးအသေးစိတ်ဟောတာမဟုတ်ဘူးနော်သုတ္တနဲ့မှာတော့မြတ်စွာဘုရားကမုန်းတဲ့လူတွေဟာတဲ့ကိုမုန်းတဲ့လူကိုယ့်ရဲ့ယံသူတွေရဲ့ပုံမှာဟောဒီပုဂ္ဂိုလ်ချစ်တဲ့သူခင်တဲ့သူမရှိဘဲနဲ့အတိအကျံတကောင်ကျွတ်ဖြစ်နေရင်ကောင်းမှာပဲလို့တောက်တကြနေတယ်အဲ့ဒါက ရင်လည်းကြာကြာမခိုင်မြဲတဲ့မိဖက်ကင်းကွာဆိုတာပါဒါကမဟုတ်ဘူးရှင်တို့လူလောကကြီးမှာလူရဲ့လို့ဖြစ်လာရင်အမိသားစုနဲ့ဆွေနဲ့မျိုးနဲ့မိဆွေနဲ့ပေါင်းသင်းနဲ့ဒီလိုနေကြရထိုင်ကြရတာအဲ့ဒါဒေါသအားကြီးရင်တော့ချစ်တဲ့ခင်တဲ့သူရှာသွားပြီးတော့မိဆွေအပေါင်းသင်းနေတဲ့တယ်ဟုတ်လားဒါကအလွန်ထင်ရှားတယ်လို့ဦးရှင်ထင်ပါတယ်ဒေါသအားကြီးတဲ့ပုဂ္ဂိုလ်နာကိုဘယ်သူမှသိပြီးတော့မကန့်ချင်ဟုတ်လားအလွန်ချစ်တဲ့ခင်တယ်လို့ဆိုရတဲ့မိသားစုတွေတောင်မှဒေါသတကယ်အားကြီးတဲ့ပုဂ္ဂိုလ်နာကိုသူတို့မကန့်ချင်ဘူးမချစ်လို့တော့မဟုတ်ဒါပေမဲ့လို့ကိုကတစ်ကနေရှိစိတ်တို့တစ်ကနေရှိစိတ်တို့အမြဲတမ်းစိတ်တိုင်းမကြတဲ့အမူအရာကြီးကိုပြပြနေမယ်ဆိုလို့ရှိရင်ကြာရင်ဘယ်သူမှကိုယ်ဒေါသရဲ့ဒဏ်ကိုမခံနိုင်ဘူးဟုတ်လားအဲ့တော့မုန်းလို့ရင်လို့တော့မဟုတ်ဘူးမကတ်တော့မကတ်ချင်ဟုတ်လားမကတ်လို့ရရင်မကတ်ဘူးပဲဟာမကတ်လို့မဖြစ်ဘူးဆိုရင်တော့လည်းခက်လန်းလန်းကနေရမှာဟုတ်လားဟာခက်လန်းလန်းကကိုနေလို့မရဘူးဟာအတူတူကိုနေရမှာပဲအခြေအနေရနေရတယ်လည်းရှိသေးတာအဲ့လိုနေရမယ်ဆိုရင်လည်းမေတ္တာအစုတဲ့အစည်းအဝေးနဲ့တွင်တွေထွေထွေကတော့ရှိမှာမဟုတ်။ဘုန်းဆောင်လူဆိုတာကသူသူကိုယ်ကိုအေးချမ်းတဲ့မေတ္တာတရားကိုပဲလူကျင်ရတာ။နောက်ပူလောင်တဲ့ခက်ချမ်းတဲ့ဒေါသကိုဘယ်သူမှမရခြင်းဘူးမလိုခြင်းဘူး။ဒါကြောင့်ကိုယ်ကြတော့အလုံးအေးချမ်းတဲ့မေတ္တာကိုပဲရခြင်းပြီးတော့သူတော်ဘာကိုကြမှာဒေါသတွေပဲပေးဝေနေမယ်ဆိုရင်ဘယ်သူကယူမလဲ။ဘယ်သူမှယူမှာမဟုတ်ဘူးဘယ်သူမှမရခြင်းဘူးနော်။ဒါကြောင့်မိသားပေါင်းတော်တို့ဒေါသအားကြီးရင်တော့တော့အထီးကျန်တော့ကိုတယောက်ထဲအမြစ်တာမရတဲ့အနေထားမျိုးမြစ်တာမက်တဲ့အနေထားမျိုးနဲ့၆၆ကကနေရတတ်တယ်ဒါတော်တော်မကောင်းဘူးတချို့ကတော့လည်းပဲမာနတွေနဲ့ပြောလို့ပြောတာပေါ့လေသူတို့ရဲ့မြစ်တာမရလို့ဘာအရေးလဲဟုတ်တာဒါကအပြောပဲရှိတာပါတကယ်တမ်းကတော့လူတိုင်းရချင်းပါလူသားချင်းချင်းလေစီကမြစ်တာကိုမဆိုထားနဲ့ဟိုဦးဇင်းတို့ပြောနေကြပါပဲ။ဟိုခွေးတကောင်မှတောင်ကိုကိုအမိလေးနှံ့ပြီးတော့ချစ်ခင်တဲ့အမူအရာလာပြမယ်ဆိုရင်စိတ်ထဲမှာဘလို့ခံစားရတော့အလွန်ကြည်လူရတယ်။အမြတ်တာကိုလူတိုင်းရခြင်းနဲ့တံပိုးထားတယ်ဆိုတဲ့အဓိပ္ပာယ်။ဟုတ်ရဲ့လား။အေးဒါကြောင့်ကို့မှာချစ်သူခင်သူရှာပါပြီးတော့အထီးကျန်မြတ်တာငတ်တဲ့အနေအထားမျိုးကိုမရောက်ချင်ဘူးဆိုရင် ဒေါသမထွက်အောင်ကြိုးစားကြရအောင်နော်ဒေါသထွက်ရင်တော့ဘယ်သူမှကပ်မှာမဟုတ်ဒါကြောင့်ဦးဇင်းတို့နေတိမှာလည်းပဲစကားတခုပြောတတ်တာရှိတယ်မေတ္တာတရားကတော့လနဲ့တူတယ်တဲ့မတာလဲတာတာလဲတာအေးချမ်းဆုံးလို့ကြည်ခြင်းနဲ့မြင်ခြင်းနဲ့ဟုတ်လားဒေါသတရားကြတော့နေနဲ့တူတယ်ပူလုံးလောင်လုံးလို့မကြည်ခြင်းဘူးမမြင်ခြင်းဘူးဟောကြည်လည်းမကြည်နိုင်ဘူးမြင်လည်းမမြင်နိုင်ပါဘူးသူကပူလောင်တာကိုဟုတ်ရလားအေးဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့မြတ်စွာဘုရားကဒေါသအားကြီးရင်တော့မိတ်ဆွေရှားပါလိမ့်မယ်ချစ်သူခင်သူနေပါလိမ့်မယ်ဒါမကောင်းဘူးပေါ့နော်ဒါဒေါသရဲ့၆ခုမြောက်အဖြစ်နောက်ခုနှစ်ခုမြောက်အဖြစ်ကြတော့ဘာပြောတာလဲဆိုတော့ဥစ္စာရုပ်လည်းရကုန်တိမ်ပြည့်ပြည့်မိဖက်ကင်းကွာတေသောခါလီလေးဝါပဲတို့ရောက်တုံမြုပ်၏ဒေါသအားကြီးတဲ့ပုဂ္ဂိုလ်ဒေါသသမားသိပြီဆိုရင်တော့ယုံညံ့တဲ့ဘဝကြောင့်သွားဖို့ပဲများလေ။ဒေါသအားကြီးတဲ့ပုဂ္ဂိုလ်မြင့်မြတ်တဲ့ဘဝကိုမရောက်နိုင်။တတဝါဆိုတာကသင်္ခါတိစိတ်ရဲ့အနေထားပေါ်မူတည်ပြီးတော့ဘဝတစ်ခုဆက်ပြီးတော့ဖြစ်ကြရတာကိုဟုတ်လား။ပူလောင်တဲ့ဒေါသစိတ်တွေအဖြစ်များပြီးတော့နေမယ်ဆိုရင်သင်္ခါတိနဲ့ဒေါသစိတ်နဲ့ပဲတည်သွားဖို့အလားအလာများလေပေါ့။အဲ့လိုဒေါသနဲ့မကြည်မတက်စိတ်နဲ့မကြဖြစ်ပြီးတော့တည်သွားမယ်ဆိုရင်တော့ပူလောင်တဲ့ညံ့နဲ့ယုံညံ့တဲ့ဘဝတွေကိုပဲရောက်သွားတော့ဒီနေရာမှာဦးရှင်တို့ပြေးတဲ့ကောင်းတော်ကောင်းတို့တီးပြီးတဲ့နောက်ယုံညံ့တဲ့ဘဝကိုမရရေးကောင်းမြတ်တဲ့ဘဝကိုရရေးကလည်းအလွန်အရေးပါတယ်လို့ဦးရှင်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီတဘဝတည်းနဲ့ဒကာဓမ္မတို့ဦးရှင်တို့တွေကခန္ဓာဝင်ဝိဇ္ဇသိမ့်ပြီးတော့ငြိမ်းအောင်လုပ်နိုင်တဲ့အနေအထားမရှိသေးပါဘူးဟုတ်လား။အဲ့တော့လုံနိုင်ဖို့နေနေသာသာလုံချင်တဲ့စိတ်ရှိဖို့တော့မလွယ်သေးဘူး။ဘောပေါလာဦးဇင်းပြောတာငါဒီတဘွားတဲ့နဲ့ယဟန္တာဖြစ်အောင်လုပ်နေလို့ဘယ်နှခါတွေးဘူးလို့ဘယ်နှခါတွေးဘူးလို့တွေးတောင်မတွေးဘူးဆိုရင်တော့တကယ်ဖြစ်ဖို့ဆိုတာကတော့တော်တော်အလံဝေးနေတယ်ဟုတ်လားအဲ့ဒါလို့ဆိုရင်တော့ဘဝကတေချာဖို့ဆက်ပြီးတော့ရမှာဗျဆက်ပြီးတော့ဖြစ်ပါနော်ဒီဘဝဆိုတာအရင်ဘဝကရဲ့အဆက်ပါဒီဘဝရဲ့အဆက်နောက်ဘဝဆိုတာလည်းတေချာဖို့ဖြစ်အောင်မှာပါဘာဖြစ်လို့ဘဝတွေကတဘဝပြီးတဘဝဆက်ဆက်ပြီးတော့ဖြစ်နေရတယ်လဲအရှင်းဆုံးပြောရရင်တော့ဘဝတဏ္ဏမกินနေလို့ဘဝတွေကတဘဝပြီးတဘဝဆက်ပြီးတော့ဖြစ်နေရဘဝတဏ္ဏဆိုတာကဘာပြောတာလဲလူငယ်တွေနားလည်အောင်ပြောရရင်တော့ဘဝတဏ္ဏဆိုတာဘဝထဲမှာနေရတာပျော်တယ်နေခြင်းသေးတယ်ဆိုတဲ့စိတ်ဟုတ်လားဒီစိတ်လူတိုင်းမရှိဘူးလားရှိတာပေါ့ဘဝကိုအကောင်းထင်ပြီးတော့ဘဝကိုမက်မောတယ်ဘဝကိုတွေ့တာတယ်ဘဝနဲ့မခွဲခြင်းဘူးဘဝထဲမှာနေရတာตายရတယ်သဘောကျတယ်ဟုတ်လားမရှိဘူးလားဒီစိတ်ကြီးရှိနော်ဘာကြောင့်အဲ့ဒီဘဝတဏ္ဏကဖြစ်ရတာလို့မေးရင်တကယ်တမ်းကတော့ဘဝကဒုက္ခသစ္စာပဲကိုတိတိဖြစ်စေမတိတိဖြစ်စေနားလည်တိဖြစ်စေနားမလည်တိဖြစ်စေသို့တော့အဲ့ဒီဒုက္ခသစ္စာမကောင်းတဲ့သဘောဘဝဟာမကောင်းဘူးလို့တကယ်မသိကြသေးတဲ့အတွက်ကြောင့်ဘဝကိုလိုချင်တဲ့စိတ်ဘဝကိုဖြစ်ချင်တဲ့စိတ်ဘဝကိုတွတ်တာတာယာမက်မောတဲ့စိတ်တွေကဖြစ်ကြရတာတဘဝကိုအကောင်းထင်တာကအဝိဇ္ဇာပေါ့နော်ဘဝပေါ်မှာလိုချင်နေဆိုတာကတော့တဏှာဘာတဏှာလဲလို့မေးရင်ဘဝတဏှာတဏှာက၃မျိုးရှိတယ်နော်ကာမတဏှာရဲ့ဘဝတဏှာရဲ့ဝိဘဝတဏှာရဲ့ဘယ်ထဲမှာတွေ့ရတော့ဓမ္မစကြာထဲမှာတွေ့ရတယ်ဟုတ်တယ်မဟုတ်လားအေးဒါကြောင့်ပြည့်တဲ့ပေါင်းတော်ပေါင်းတို့ဘဝတဏမကင်းကြသေးတဲ့မြတ်ဒကာဓမ္မတို့ဥရှင်တို့တွေဟာဘဝတစ်ခုခုဆက်ပြီးတော့တည်ကြမောင်းဖြစ်နေပဲဒီဘဝကအနိစ္စသဘောပါအနိစ္စမျိုးဖြစ်ပါလေဒါကြောင့်တစ်ချိန်ချိန်မှာကုန်သွားလိမ့်မယ်ဆုံးသွားလိမ့်မယ်ဟုတ်လားဒီဘဝကုန်ပြီဆုံးပြီဆိုတာနဲ့ဘဝတစ်ခုခုကတော့ဆက်ပြီးတော့ဖြစ်မှာပဲယုံညံ့သောဘဝမှာဆက်ပြီးတော့ဖြစ်မလားမြင့်မြတ်သောဘဝတွေဆက်ဖြစ်မလားဆိုတာကတော့ကွန်ပျူတာရဲ့ကံတရားပေါ်မှာမူတည်တယ်ပေါ့ဟုတ်လားအေးဒီနေရာမှာမြတ်စွာဘုရားကဒေါသတွေသာများနေမယ်ဆိုရင်တော့ထိကနေရှိစိတ်တို့ထိကနေရှိစိတ်တို့ဖြစ်နေမယ်ဆိုရင်တော့အဲ့ဒီပုံပေါ်သေးရင်ယုံညံ့တဲ့ဘဝရောက်သွားဖို့ပဲအများကြီးဒါနာလေးရမှာအတော့ဦးရှင်ကဒီအကြောင်းအရာလေးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာစဉ်းစားထားတာတွေကိုလည်းပြောခြင်းနေတယ်အဲ့ဒါကပါလဲဆိုတော့တေဂာနီစိတ်အနေအထားပေါ်မှာမူတည်ပြီးတော့ဒုတိယဘဝဆိုတာဆက်ပြီးတော့ဖြစ်ကြရတာဟုတ်လားအဲ့တော့တေဂာနီစိတ်ဆိုတာလေးကကောင်းဖို့တော်တော်မလွယ်ဘူးလို့ထင်တယ်တော်ယုံတန်ယုံအရည်အသွေးနဲ့တေဂာနီမှာစိတ်ကောင်းလေးတွေထုံးဖို့မလွယ်လောက်ဘုံဆိုတေဂာနီအနေအထားဆိုတာစိတ်တိုင်းကြရတဲ့ပြဿနာကြီးမှာမဟုတ်ဘဲနဲ့ဆိုကြပါစို့ဦးဇင်းတို့စိတ်ကူးလေးနဲ့တေဂာနီအနေအထားလေးကိုရောက်ကြည့်စမ်းပါ ကိုတံပိုးထားရတဲ့မြန်လို့ရတဲ့သက်ရှိသမဲ့ဆွေမျိုးတိုင်းဝိုင်းမိသားစုအကုန်လုံးနောက်ဆုံးမိမိအလွန်ချစ်မြတ်လို့ရတဲ့ဒီခန္ဓာကိုယ်ကြီးအကုန်လုံးကိုမလိုရတော့ဘူးဆွံ့ရတော့မယ်ဆွံ့ရတော့မယ်ဒါကိုဘယ်သူမှမဆွံ့ရင်မတတ်နိုင်ကြတော့ဒါဒါလည်းအတူတူတွဲပြီးတော့နေနိုင်မှုလုံရတယ်တော့လုံကြတယ်ဘယ်မှဖြစ်လို့လားဘလို့မှမဖြစ်လို့လားဒါပါလို့လည်းရတော့လက်လျှော့လိုက်ရဆွံ့လိုက်ရဘလို့မှမသေးကြတဲ့အရင်ရတဲ့အနာဂတ်ကိုရင်ဆိုင်ရတော့မယ်အဲ့တော့ပြောချင်တာကသင်္ခါနီအနေထားဆိုတာစိတ်တိုင်းကြရတဲ့ကိစ္စကြီးတစ်ခုမဟုတ်ဘူးဆိုတာကတော့အသေးချပဲဟုတ်လားအလွန်ခက်ခဲပါတယ်ကြည်လျောင်ဖြည့်ရှင်းဖို့တော်တော်မလွယ်ပါအောင်တော့လောဘဒေါသမောဟတန်လန်းနဲ့ကိလေသာတန်လန်းနဲ့တန်ကျော်စင်တန်လန်းနဲ့သိခြင်းတရားကိုစင်ပြေအောင်ရည်ဆိုင်ဖို့ဆိုတာသိလို့တဲ့ကိစ္စမဟုတ်ကိုကဘဝတစ်ချောင်းလုံးကုသိုလ်ကောင်းမှုတွေပြုပြီးတော့အစ်မတန်မြင့်မြင့်မြင့်မြင့်စင်စင်ချင်းချင်းကြည်ကြည်လက်လက်ဖြစ်အောင်နေခဲ့တဲ့ပုံကိုယ်တွေအတွက်ပဲသိခြင်းတရားကလွယ်ကူလိမ့်မယ်။နောက်တာမန်ပုံကိုယ်တွေအတွက်ကတော့သိခြင်းတရားသိမလွယ်။အဲ့တော့ဒီနေ့မှာဦးစင်းကပြောချင်တာကဘာလို့ဆိုတော့သိခြင်းတရားဆိုတာစိတ်တိုင်းကြားစရာကိစ္စကြီးမဟုတ်ဘူးဆိုတဲ့အနေအထား။ဆိုရပါစို့။ဦးစင်းတို့အခုနေ့တတော်ကနော်စိတ်တူစိတ်တူနေတာလေးတွေရှိဘူးလား။နော်စိတ်မတူတဲ့နေရလို့ရှိလား။ရှိပါဘူး။တကူစိတ်တူစိတ်တူနေတဲ့ကိစ္စလေးတွေကိုစဉ်းစားကြည့်ပါကိုစိတ်တူစိတ်တူနေတဲ့ကိစ္စလေးတွေဟာတည်ခြင်းတရားလောက်စိတ်တူတရားကောင်းတဲ့ကိစ္စမဟုတ်ပါဘူးတည်ခြင်းတရားလောက်ဖြည့်ရှင်းဖို့မလွယ်တဲ့ကိစ္စလည်းမဟုတ်ပါဘူးတည်ခြင်းတရားနဲ့နှိုင်းဆန်တဲ့အသေးအမွှားလေးတွေနဲ့တခါတော့ဘာလို့ဦးဇင်းတို့ကစိတ်တူနေတာအဲ့တော့စဉ်းစားနေတဲ့တာကငါအသေးအမွှားလေးတွေနဲ့တောင်မှစိတ်တူပြီးတော့ဒေါသနဲ့ဖြည့်ရှင်းဖြည့်ရှင်းနေတယ်ဆိုရင်အကြီးကြီးနဲ့တွေ့ရင်တော့တေချာပေါ့ငါဒေါသနဲ့ဖြည့်ရှင်းတော့မှာပဲအဲ့ဒီအချက်ကိုစဉ်းစားလေးရှင်းတာဟုတ်ရဲ့လားဦးလင်းပြောတာသဘောပေါက်လာတယ်ဝါကြီးများဘာမောင်းတဲ့ကိစ္စလေးတွေကဟိုတောင်စိတ်တူတယ်ဆိုလို့ရှိရင်အလွန်ကြီးမားတဲ့သင်ခြင်းတရားနဲ့တွေ့ရင်စိတ်မတူအောင်နေဖို့လွယ်ပါမလားနေ့စဉ်စိတ်တူနေတဲ့ကိစ္စလေးတွေကဘာမှမဟုတ်ဘူးနော်ဦးစင်းတော်စောစောကလာရင်လည်းစိတ်တူတော့မလို့ဟုတ်ပါဘူး။ပါ၊ဒိဋ္ဌာကပါနေတယ်။ဟိုဘက်မှာခြားခြားလဲနေတယ်။ဘုံကဆက်လို့မရဘူး။အဲ့အိမ်ကဘုံလန့်ဆက်တော့လည်းဘုံကန်တဲ့လူမရှိတာနဲ့တူတယ်။ဟုတ်လား။အဲ့ဒါဒီကလည်းဘယ်သူမှလည်းဘုံမရှိဘူး။ဆူတောင်းရမရကလည်းဘယ်နားမှလည်းမတွေ့ပါဘူး။အဲ့ဒါနဲ့ဦးစင်းကပြန်တော့မလို့ဘုံကနေလဲ။အဲ့ဟိုဘက်ကျတော့အော်ဆိုင်ဘုတ်ကြီးတွေ။ဆိုင်ဘုတ်ကကြည့်လိုက်တော့လည်းဘုံကြီးကမတူဘူး၊ဘွဲကတူနေတယ်။အဲ့တော့ငါဟောရမှာမဟုတ်ဘူးနဲ့တူတယ်လို့ထင်နေတာ။ဟုတ်လားဦးစင်းကနော်ထားပါတော့ဘာမှမဖြစ်ပါဘူးနော်အဲ့တော့သဘောကိုပြောပြတာပါအဲ့ဒါကိုဦးစင်းကစဉ်းစားရင်းနဲ့ငါစိတ်တူလို့မဖြစ်ဘူးငါဟုံးမဲ့တရားကစိတ်မတူကြောင်ဟုံးမှာဘယ်လိုပေါင်းမိတာဟုတ်လားကားပေါ်မှာအဲ့ဒါစဉ်းစားနေတာနော်ငါစိတ်တူလို့မရဘူးငါကစိတ်မတူဘူးသူများစိတ်မတူဘူးဟုံးမှာလို့ဒါပေမဲ့ဦးစင်းတို့လည်းကုထုရှင်ပဲဟုတ်လားစိတ်တူကြတွေ့ရင်မဖြစ်မလို့တူမှာပေါ့ဟုတ်လားတခါတလေတော်တော်တူတာပဲဟုတ်လားတိုးရင်ခံရတာပါပဲကိုခံရတာပဲဟုတ်လားအေးအတော်ဦးဇင်းတို့အခုဒေါသရဲ့ခုနှစ်ခုမြောက်အဖြစ်ကပါလဲတော့ဒေါသအာကြီးတဲ့ပုဂ္ဂိုလ်သိရင်တော့ယုံညံ့တဲ့ဘဝရောက်သွားလိမ့်မယ်အဲ့တော့မြတ်စွာဘုရားကတော့ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာဒုစရိုက်တရားတွေကိုပြုမိတတ်တဲ့အတွေ့အကြုံအပေလေးပါးကိုရောက်တတ်တယ်လို့အဲ့လိုရှင်းပြတာဒါကရှုအောင်တမျိုးပေါ့နော်စောစောကဦးဇင်းပြောတာကပါတော့အမြဲတမ်းဒေါသတွေကြီးထွက်နေမယ်ဆိုရင်တေခါနေတဲ့ဒေါသဖြစ်စရာအများကြီးအကြောင်းရှိတောင်ဘက်လိုင်းဟိုတောင်ဘက်ကိုရိုင်းနေတဲ့အကိုင်းကိုခုတ်ချလိုက်ဆိုရင်တောင်ဘက်ပဲလဲကျသွားမှာ။မြောက်ဘက်ရိုင်းနေတဲ့အပင်ကိုလဲလိုက်ရင်မြောက်ဘက်ပဲလဲကျသွားမှာ။နော်အလေးအကျင့်ဆိုတာတွေကအလွန်ကြီးမားတဲ့အစွမ်းရှိတယ်။နော်ကိုကဒေါသဖြစ်တဲ့အလေးအကျင့်ကြီးကိုပြုစုတယ်လို့ကြိုးထောင်တယ်လို့မျိုးဖြစ်နေတာမရှိဘူးလား။ရှိတယ်။ဒါကြောင့်ပေးတဲ့ပေါင်းတော်ပေါင်းတို့ဒေါသရဲ့အဖြစ်ကိုဒီကောဒနာတုတ်တာရဘယ်နှချက်ပြောလိုက်တော့ခုနှစ်ချက်ပြောလိုက်တယ်။ဤတိလောကပုံဘဝ၌မိမယောက်ျားမြတ်ထွညာမှု။ပုံပြန်ရွင်ခွက်ရုပ်ရှင်းပြည့်ဤအိရှင်ဒုက္ခမချမ်းသာမှု။ဂျူယာကိစ္စအဝဝ၌ကောဒလွှမ်းမှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိခြင်းလည်းရ။ကျိုးပင်ရှိလက်မရှိမှ၍ချွတ်ချော်ပြူမှကျိုးမများသည်။ဩဇာရုပ်လျက်ကုန်သိပြည့်၍မိဖက်ကင်းကွာတည်သောခါသည်လေးဝါပေတို့ရောက်တော်မြို့၏ဤတို့ဖြစ်မူတပတ်လိုဟုယံသူနေထောင်အာရကြောင့်တွင်မကောင်းတရားခုနှစ်ပါးတို့ယောက်ျားမိမမျက်ထွက်ကြသာတို့မျက်သူထံရောက်၏မှန်ဟုဘုံတန်ဓမ္မဆက်ဟောပေါ်မြတ်သည့်အမျက်မထွက်ကြလေနှင့်ဟောဒါမင်းဝန်ဆိုရေးရတာနော် ဒီကုန်းချုပ်တွေကပါတယ်လို့အမြဲမထွက်ကြနိုင်နဲ့တဲ့အမြဲထွက်ရင်တော့အမျိုးမျိုးသောအကျိုးမဲ့မိမိတန်တာရောင်းလာနိုင်တယ်အဲ့ဒါကြောင့်မြတ်စွာဘုရားကဒေါသဖြစ်เสียအာယုံကျုံးလာပြီဆိုရင်ဒေါသမဖြစ်အောင်မိမိရဲ့စိတ်ကိုတည်နေကာကွယ်ဆောင်ရှောက်ရတယ်ဒီနေရာမှာပြည့်တဲ့ပေါင်းတော်တို့တစ်ချက်စဉ်းစားသိခြင်းသေးတယ်အဲ့ဒါဘာလို့ဆိုတော့ဒေါသဖြစ်เสียအာယုံဆိုတာဘဝမှာအပြီးတပြေရှားလို့မရအောင်ဆိုလိုတာကစိတ်တိုင်းမကြရရာတွေကိုဖယ်ပြစ်ဖို့မလွယ်ဘူးလို့ပြောတာစိတ်တိုင်းမကြရရာတွေနဲ့တွေ့လာရင်စိတ်တိုင်းမကြတတ်တဲ့ဒေါသလို့ဆိုတဲ့ဒီသဘာဝကိုပဲဖယ်ရှားဖို့ကြိုးစားရပါဒါမဲ့သူသူကိုကအဲ့လိုမစင်စားဘူးနော်စိတ်တို့တွေကတွေ့လာပြီဆိုရင်ကိုယ့်ကိုယ်ကိုဒေါသမဖြစ်အောင်ကြိုးစားသလားဒီစိတ်တို့တွေကကိစ္စကြီးကဘာကိစ္စနဲ့ဖြစ်လာတာလို့အဲ့ဒါကြီးကိုပဲတိုးတိုးတိုးတိုးပြီးတော့မကြည်မလန့်ဖြစ်နေတာတဲ့တဲ့ပြောရရင်တော့စိတ်တိုင်းမကြတဲ့ဟာကိစ္စကြီးကိုပဲဖယ်ပြစ်ချင်နေတာကိုယ်တန်တာမှာဒေါသမဖြစ်အောင်တော့မကြိုးစားအောင်တကယ်တမ်းကတော့စိတ်တိုင်းမကြတဲ့ဟာကိစ္စစိတ်တူစရာအနေအထားဆိုတာဘဝမှာရှောင်လို့မရဒီနားမတွေ့ရင်ဟိုနားတွေ့မှာပဲဒီအချိန်မတွေ့ရင်ဟိုအချိန်တွေ့မှာပဲဒီလိုနဲ့မတွေ့ရင်ဟိုလိုနဲ့တွေ့မှာပဲအနေအထားတိုင်းမှာတွေ့နိုင်တယ်ဘဝမှာဟိုဒေါသဖြစ်စရာဟိုရှောင်လို့မရဒေါသဖြစ်စရာဆိုတော့လူတိုင်းမှာရှိပါတယ်ဒေါသမဖြစ်ဘူးဆိုတာဒကာဓမ္မတို့အရှင်တို့တွေဘယ်အချိန်မှမဖြစ်တော့ဆိုတော့ဒေါသဖြစ်စရာမကြုံတဲ့အချိန်မှပဲမဖြစ်ဘူးများသောအားဖြင့်ဒါကကိုယ်အစွမ်းမဟုတ်ဘူးလေဒေါသဖြစ်စရာမကြုံလို့ဒေါသမဖြစ်တာကိုဟာတချို့ကြတော့တော်တော်ဆိုးဆိုးဝါးဝါဗျာဒေါသဖြစ်စရာမကြုံမဲနဲ့တောင်ဒေါသဖြစ်နေတာ၄ရှိတယ်ဟုတ်လားဆိုလိုတာကဘာမှမဟုတ်တဲ့ကိစ္စသဘာဝမကျတဲ့ဒေါသကိုရည်ရွယ်ပြောတာပါဆိုကြပါစို့တချို့မိုးရွာလို့စိတ်တူတာရှိတယ်နေပူလို့စိတ်တူတာရှိတယ်ဒါစိတ်တူစရာဟုတ်တလားသူတို့မောဟရွာချင်းရွာမှာပဲနေပူရင်ပူမှာပဲလေဒါကိုဦးဇင်းတို့ကျန်ကန်နေတဲ့မှာအထာဏကောပါဘူးအရာမဟုတ်တဲ့နေရာမှာစိတ်တူတာအလွန်ညံနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တတ်တယ်တမျိုးဒေါသတွေဖြစ်လာတာမရှိဘူးလားဒေါသဖြစ်စရာမဟုတ်ပါဘဲနဲ့တော့ဒေါသဖြစ်တတ်တယ်ဒေါသဖြစ်စရာကြုံရင်တော့ဆိုးပွားရမရှိဘူးအဲ့တော့ခက်တာကဒကာဓမ္မတို့ဦးဇင်းတို့တွေကဒေါသဖြစ်เสียကြုံလာရင်ဒေါသဖြစ်เสียအနေအထားကြီးကိုပဲဖယ်ဖို့စဉ်းစားကြတာဒေါသကိုဖယ်ဖို့မစဉ်းစားအောင်ဟုတ်လားဒေါသဖြစ်เสียအနေအထားဆိုတာဖယ်လို့ရခြင်းလည်းရမယ်ရခြင်းမှလည်းရမယ်များသောအချင်းကတော့မရတတ်ဘူးရရင်လည်းပဲပြီးရင်ပြန်ပြီးတော့တွေ့မှာတဲ့ဟုတ်တယ်မဟုတ်လားအေးဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့ဒေါသဖြစ်เสียအာယုံကိုဖယ်ရမှလားဖြစ်ပေါ်လာနိုင်တဲ့ဒေါသကိုဖယ်နိုင်အောင်ကြိုးစားရမှာလားဒါကိုကောင်းကောင်းနားလည်အောင်စဉ်းစားရမှာဟုတ်ရဲ့လားအေးဒါကြောင့်မြတ်စွာဘုရားကဒေါသဖြစ်စရာကတော့မတွေ့ဘဲနေမှာမဟုတ်ဘူးတွေ့လိမ့်မယ်တွေ့လာတဲ့အခါမှာကိုဟာဒေါသမဖြစ်အောင်ထိန်းနိုင်လားမထိန်းနိုင်လားထိန်းနိုင်တယ်ဆိုရင်ကိုအစွမ်းရှိတယ်ပေါ့မထိန်းနိုင်ဘူးဆိုရင်တော့ဒါအစွမ်းမတည်တုံးနေတယ်လို့ဆိုရမှာဟုတ်လားအေးဒါကြောင့်ပြည့်တဲ့ကောင်းတော်ကောင်းတို့ကိုယ်ကျိုးစည်းဝါးကိုတကယ်လိုလားတယ်ဆိုရင်ဒုတိယမြောက်ကြိုးစားအထောက်ရမယ်စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်နော်အရာဌာနဒီမှလည်းလို့မင်းရဲ့ဒေါသဖြစ်စရာကျုံးလာရင်ဒေါသမဖြစ်အောင်ထိန်းသိမ်းရမှာပါဘယ်နှချက်ရှိပြီတော့နှချက်ရှိသွားပြီနော်အေးနောက်ဦးဇင်းတို့တတိယမြောက်မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်အရာကဘာလဲဆိုတော့မာမေမောဟနိယေတုဓမ္မေတုစိတ်တံပုံရှိတိအတ္တရူပေနအပမတောတတိစေတသောအရခောကရဏီယောမောဟနိယေတုတွေဝေဝေကောင်းကုန်သောဓမ္မေတုဣဋ္ဌာယောနိဋ္ဌာယောတို့၌မေငါ၏စိတ်တံစိတ်သည်မာမုံရှိတိတွေဝေခြင်းမဖြစ်ပါစေသည်ဤကဲ့သို့စဉ်းစားစဉ်းကျင်၍အတ္တရူပေနကိုယ့်ရဲ့ကိုယ်ကျိုးစီဝါကိုအလိုရှိသောပုဂ္ဂိုလ်သည်အပမာတော်အပမာတအမိယတော်တတိတိဟုသောစေတသောစိတ်ဤအရကောစောင့်ရှောက်ကိုကရဏီယောပြုသိမ့်ကုန်၏မောဟဖြစ်เสียကြုံးလာပြီဆိုလို့ရှိရင်မောဟမဖြစ်အောင်မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်စောင့်ရှောက်ရမယ်ဒီနေရာမှာပိဋကပေါင်းသူတော်ကတို့မောဟဆိုတဲ့တရားရဲ့သဘောကိုနားလည်ဖို့လိုမယ်မောဟဆိုတာဘာလို့လို့မေးရင်ကျန်ပြန်ချင်းတော့မသိခြင်းလို့ဒီလိုတော့နားလည်ထားကြတယ်ပေါ့ကြည့်ပြီးဆုံးဆုံးပြောရမယ်ဆိုရင်တော့မောဟဆိုတာအမှန်တရားကိုမသိတာပါ။နော်အမှန်တရားကိုမသိတာ။ဒီနေ့မှာဦးဇင်းတို့မောဟနဲ့ပတ်သက်ပြီးတော့ဟောလေဒီဆိုတော့ဘုရားကြီးကဆရာတော်ကြီးသူစီရင်တဲ့ဦးဇင်းတို့အလင်းချမ်းဆိုတာထဲမှာမောဟကို၅မျိုးလောက်ပိုင်းခြားပြီးတော့ဆရာကြီးပြောထား။အဲ့ဒါတွေကိုဦးဇင်းအကြံဉာဏ်လေးပြောပြမယ်။ မောဟဘလောက်အရာကျဲတယ်လဲဆိုတာကိုသိရအောင်ကိလေသာတွေထဲမှာမောဟကခေါင်းဆောင်မှာအဓိကအကြံကိလေသာပါမောဟဖြစ်ပြီးမှကျန်တဲ့ကိလေသာတွေဆိုတာဖြစ်ရတာတော့မောဟမဖြစ်အောင်လုပ်နိုင်မယ်ဆိုရင်ကျန်တဲ့ကိလေသာတွေဖြစ်เสียအောင်ကိုမရှိဟုတ်ရလားမောဟအလွန်ရေးပါတယ်အဓိကကျတဲ့ကိလေသာတစ်ခုလို့နားလည်ရမှာနော်အဲ့ဒီမောဟကိုဥယျာဉ်တော်ကျွန်တော်ဘုရားကြီးက၅မျိုးလောက်ရှင်းပြတယ်ဒါသိတယ်လို့ဥယျာဉ်ထင်ပါတယ်နံပါတ်၁မောဟကဘာလဲဆိုတော့ကမ္မတံမောဟကမ္မတံမောဟဆိုတာကကံကံရဲ့အကျိုးကျေးဇူးကိုမသိတာကောင်းတာလို့ရင်ကောင်းတာဖြစ်မယ်မကောင်းတာလို့ရင်မကောင်းတာဖြစ်မယ်ဆိုတာလောက်တော့မသိတဲ့သဘောအလွန်ကြမ်းတမ်းခက်ထန်ဆိုရတဲ့မောဟပေါ့နော်ကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်လုံးမိပြီဆိုရင်တော့အဲ့ဒီအလုံးနဲ့တန်တဲ့အကျိုးရလတ်ကိုငါသေချာပေါက်သိပ်ပရနေတယ်ဒါကိုရှောင်ဆွဲလို့မရဘူးလို့မသိတဲ့သဘောဟုတ်လားအဲ့ဒါကိုဘာခေါ်မလို့ကမ္မတံမောဟဒီကမ္မတံမောဟအလွန်ဆိုးွားတယ်နော်တချို့ဒါမျိုးတွေမရှိဘူးလားရှိတယ်ကံကိုမယုံဘူးဆိုရင် तू ကလုံးချင်တာလုံးတော့မှာပဲလေဟုတ်တယ်မဟုတ်လားအေးနောက်ပြီးတော့ဒုတိယမောဟကဘာလဲဆိုတော့ဓမ္မတံမောဟဓမ္မတံမောဟဆိုတာဘာကိုပြောတာလဲဆိုတော့ဒီလောကကြီးမှာရုဒ္ဓနန္ဒပဲရှိတယ်ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးလို့မှန်မှန်ကန်ကန်မသိတဲ့သဘောရုပ်နာမျှသာရှိတယ်လို့ရုပ်နာကိုပိုင်းခြားပြီးတော့မသိတဲ့သဘောဒါကိုဓမ္မတံမောဟလို့ပြောတယ်တရားသဘောတွေကြီးပဲရှိတာပုဂ္ဂိုလ်တ attva ဆိုတာရှိတာမဟုတ်သဘာဝတရားတွေပဲရှိတာပုဂ္ဂိုလ်တ attva ဆိုတာရှိတာမဟုတ်ဘူးလို့အဲ့ဒါလို့မှန်မှန်ကန်ကန်မသိဘူးဆိုရင်ဘာခေါ်မလို့ဓမ္မတံမောဟဟုတ်လားအေးနောက်ဦးဇင်းတို့တတိယမောဟကဘာလို့ဆိုတော့ပစ္စယတံမောဟပစ္စယတံမောဟဆိုတာကအကြောင်းအကျိုးကိုမသိတာဒီလောကကြီးမှာဖြစ်နေတဲ့များတရားမှန်တဲ့များတို့ဒီဖြစ်เสียအကြောင်းရှိလို့ဖြစ်တာအကြောင်းမရှိဘဲနဲ့ဘယ်ရာမှမဖြစ်ဘူးအဲ့ဒါလို့အကြောင်းအကျိုးကိုမသိဘူးဆိုလို့ရှိရင်အဲ့ဒီမောဟကလည်းတော်တော်ဇိုးတာပဲပစ္စယတံမောဟအဲ့တော့စောကြီးကဘလို့ရှင်းပြတာလဲဆိုတော့ပိဋကတ်တို့ကဘုဒ္ဓတရားဥစဉ်ပြောပြမယ်ဟုတ်လားအကြောင်းအကျိုးကိုမသိဘူးဆိုရင်တဲ့တချို့ပုံကိုယ်တွေဟာအကြောင်းတရားကိုလက်မခံဖြစ်ခြင်းလို့ဖြစ်နေတာဆိုလိုတာကကောင်းတာလုပ်လဲကောင်းတာဖြစ်ခြင်းမှဖြစ်မယ်မကောင်းတာလုပ်လဲမကောင်းတာဖြစ်ခြင်းမှဖြစ်မယ်။သူကသူဗျာန်ပဒါပေါ့လေအကြောင်းအကျိုးကိုသူလက်မခံဘာလုပ်လို့လုပ်ခြင်းတာလုပ်ဖြစ်ခြင်းတာဖြစ်လိမ့်မယ်။အဲ့ဒါလို့ဆိုလို့ရှင်သူကအဟိတုကဒိဋ္ဌိတို့အကရိယဒိဋ္ဌိတို့လက်ထိကဒိဋ္ဌိတို့အလွန်ဆိုးွားတဲ့ဒိဋ္ဌိတွေဖြစ်နိုင်တယ်လောကကြီးမှာအကြောင်းမရှိဘူးဆိုရင် तू ကလုံချင်တာလုံတော့မှာပဲလေဟုတ်လားအကြောင်းတရားကိုပယ်တဲ့အလွန်မြင့်ထန်တဲ့အယူဆမှားတွေဖြစ်နိုင်တယ်ဟုတ်တချို့ကြတော့အကြောင်းတရားကိုရှာတယ်အကြောင်းရှိလို့ဖြစ်တယ်ဆိုတာကိုလက်ခံတယ်ဒါပေမဲ့သူတို့ပြောတဲ့အကြောင်းတရားကလွဲမှားတဲ့အကြောင်းတရားဖြစ်နေတယ်စိတ်ဝင်စားခြင်းကောင်းတယ်အဲ့ဒါဘာလို့ဆိုတော့ဆိုကြပါစို့ဒီတ ত্ত্ব ဝါတွေကိုမြမကြီးကဖန်ဆင်းထားတာမြမကြီးကြောင့်ဖြစ်နေတာဒီတ ত্ত্ব ဝါတွေဟာထာဝရဘုရားကဖန်ဆင်းထားတာထာဝရဘုရားကပြုလုပ်ထားတာလို့အကြောင်းတရားကိုဘယ်ကိုသွားရှာထားတော့မြမတို့ထာဝရဘုရားတို့မှာရှာထားတယ်အဲ့ဒါမှန်ကန်တဲ့အကြောင်းတရားလို့ဆိုနိုင်မလားမဆိုနိုင်ဘူးအဲ့ဒါမျိုးကိုဦးဇင်းတို့ဝိတမဟိတုကဒိဋ္ဌိလို့ဆိုတယ်အကြောင်းကိုရှာတော့ရှာတယ်ဒါပေမဲ့အကြောင်းကဘာဖြစ်နေလို့လွဲနေတယ်မှားနေတယ်ဆိုတော့ကအကြောင်းကိုလက်မခံဘူးတော့ဆိုတော့ကနောက်3ခုမြောက်အကြောင်းအကျိုးနားမလည်လို့ရှင်ဖြစ်နိုင်တဲ့ဆိုယောကဦးဇင်းတို့ဘုရားဘာသာတွေထဲမှာတောင်ရှိတယ်အဲ့ဒါကဘာလဲဆိုတော့ဘာပဲဖြစ်ဖြစ်ရှိကံကြောင့်ကြီးပဲသူကပုံချလိုက်တယ်ဟုတ်လားဘာပဲဖြစ်ဖြစ်ရှိကံကြောင့်အဲ့ဒါကိုဦးဇင်းတို့ပုပ္ပိကတဟေတုဒိဋ္ဌိပေါ့အမှန်ကဘာပဲဖြစ်ဖြစ်ရှိကံကြောင့်ကြီးဖြစ်တာဟုတ်တယ်လားမဟုတ်ပါဘူးစိတ်ကြောင့်ဖြစ်တာတွေလည်းမရှိဘူးလားပုထုကြောင့်ဖြစ်တာတွေကမရှိဘူးလားအာဟာရကြောင့်ဖြစ်တာတွေရောရှိတာပေါ့။ပစ္စုပန်ကံတွေကြောင့်ဖြစ်တာကောမရှိဘူးလား။ရှိတာပေါ့။အဲ့ဒါကိုသူကဘာပဲဖြစ်ဖြစ်ရှိကံကြောင့်လို့ဆိုတော့တရိတ်တေသပဲမှန်တယ်။ပြည်ပြည်ဝဝမမှန်။အဲ့ဒါမျိုးကိုကြတော့ပုပ္ပေကတာဟေတုဒိဋ္ဌိတဲ့။ဒါကြောင့်ပြည်တဲ့ပေါင်းသူတော်တို့အကြောင်းအကျိုးသဘောတရားတွေကိုလည်းပဲနားလည်ဖို့မလိုဘူးလား။နားမလည်ဘူးဆိုရင်အဲ့ဒါဘာမှမဟုတ်လို့ပစ္စေယတံမောဟမောဟမျိုးရှိသွားတယ်သုံးမျိုးရှိသွားပြီကမ္မတံမောဟဓမ္မတံမောဟပစ္စယတံမောဟနောက်၄ခုမြောက်မောဟကဘာလဲဆိုတော့လက္ခဏတံမောဟလက္ခဏတံမောဟဆိုတာကယုံနံတို့ရဲ့သဘောလက္ခဏာကိုမသိတဲ့သဘောတရားဓမ္မတို့ဦးဇင်းတို့ ရုပ်တဲ့နန္တတွေဆိုတာကဘယ်ရုပ်တဲ့နန္တမှာသာဝရတည်တန်းခိုင်မြဲနေလဲဆိုတာမရှိဘူး။အမြဲတမ်းကြောင်းလဲနေတဲ့ပြစီနေတဲ့အရာတွေရှိပဲ။မမြဲတဲ့အိစာလက္ခဏာမရှိဘူးလား။ရှိတယ်။မမြဲတဲ့အတွေ့အကြုံဒါအကောင်းမဟုတ်ဘူးဆိုတာတည်ကြတယ်။ဆင်းရဲတဲ့ဒုက္ခလက္ခဏာမမြဲတာကိုမြင်အောင်လုပ်လို့မရ။ဆင်းရဲတာကိုချမ်းသာအောင်လုပ်လို့မရ။အစိုးမရမပိုင်မသားတဲ့သဘောလို့ဆိုရမယ်။အနတ္တလက္ခဏာကိုမရှိဘူးလား။အေးရုပ်နာနေမှာရုပ်နာနေပဲလို့တိကျောင်းအမှတ်လက္ခဏာလို့ဆိုရမယ်။အနေစာဒုက္ခအနတ္တလက္ခဏာဆိုတာအမှတ်အသားကိုပြောတာနော်။လက်ပေါ်မှာရှိတဲ့အရေးအကြောင်းလေးတွေကိုလက္ခဏာလို့ခေါ်တာမဟုတ်ဟုတ်လား။လက္ခဏာဆိုတာဘာလို့အမှတ်အသားနော်လက်ရဲ့လက္ခဏာအဲ့လိုပြောမှပြည့်စုံနေတယ်။တချို့ကလက္ခဏာဆိုတာလက်ပေါ်မှာရှိလို့လက္ခဏာလို့ထင်တာရှိတယ်။နော်အမှတ်အသားဆိုတာကအမှန်ကမျက်နှာပေါ်မှာလည်းရှိတယ်။တကိုယ်လုံးမှာလည်းရှိတယ်။ခြေဘဝတွေပေါ်မှာလည်းမရှိဘူးလား။ရှိတယ်မြတ်စွာဘုရားဆိုရင်ခြေဘဝမှာနော်ဆက်လက္ခဏာတွေမပါဘူးလား။တရား၈ခွဆက်လက္ခဏာကြားဝင်မို့လား။အေးအဲ့တော့လက္ခဏာဆိုတာဘာကိုပြောတာလဲ။အမှတ်အသားကိုပြောတာ။ယုံနံတို့လို့တိကျောင်းအမှတ်သားတွေပါလဲလို့မေးရင်အနေစာဒုက္ခအနတ္တအဲ့ဒီလက္ခဏာကိုမသိဘူးဆိုလို့ရှိရင်အဲ့ဒါကခေါ်ဘလို့လက္ခဏာတံမောဟတံမောဟတမျိုးနောက်ဦးဇင်းတို့ငါးခုမြောက်မောဟကဘာလို့ဆိုတော့နိဗ္ဗာန်တံမောဟနဲ့နိဗ္ဗာန်ကိုမသိတာအဲ့ဒီမောဟကတော့ပုထုဇဉ်တိုင်းမှာရှိတယ်တစ္ဆာလေးပါးကိုထုတ်ထွင်းပြီးတော့မသိသေးသမျှနိဗ္ဗာန်ကိုမသိဘူးအဲ့ဒီမောဟဖုံးထားတယ်ဒါကြောင့်ပြည့်တဲ့ပေါင်းတော်ပေါင်းတို့မောဟတရားဟာအလွန်တရာနေပဲခြေပြန်တဲ့သဘောရှိတယ်။အလွန်တရာအရေးကြီးတဲ့သဘောလည်းရှိတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဘုရင်တို့လောဘဖြစ်ပေါ်ရာအာယုံကိုဘယ်လိုပြောခဲ့လဲ။အိဋ္ဌာယုံလို့ပြောခဲ့တယ်။ဒေါသဖြစ်ပေါ်ရာအာယုံကိုဘယ်လိုပြောခဲ့လဲ။အနိဋ္ဌာယုံလို့ပြောခဲ့တယ်။မောဟဖြစ်ပေါ်ရာအာယုံကြတော့အိဋ္ဌာယုံလည်းဖြစ်နိုင်တယ်။အနိဋ္ဌာယုံလည်းဖြစ်နိုင်တယ်။သူ့နေပဲကဘိုးမကျေဘူးလား။ကျေတယ်တကယ်တမ်းစဉ်းစားကြည့်ရင်တော့မောဟဆိုတာဖြစ်လို့သာလေလောဘဆိုတာဆက်ပြီးတော့ဖြစ်ရတယ်မမြဲဘူးလို့သိမယ်ဆိုလို့ရှိရင်ဉာဏ်ပညာအလင်းတက်ရှိနေမယ်ဆိုရင်လိုချင်တယ်ဆိုတာဖြစ်เสียအကြောင်းကိုမရှိဟုတ်လားမမြဲဘူးဆိုတာကိုသိမယ်ဆိုလို့ရှိရင်မကျေနပ်ဘူးဆိုတဲ့ဒေါသဖြစ်เสียအကြောင်းကိုမရှိလောဘဒေါသတို့သည်မောဟကိုအကြောင်းခံပြီးတော့ဖြစ်နေကြတာဟုတ်တယ်မဟုတ်လားဒီလိုကပို့ပြီးတော့အရေးပါတော့မောဟကအရေးပါတယ်နော်။ဒါကြောင့်ဒီမောဟမဖြစ်အောင်တတိနဲ့ဒီစိတ်ကိုကာကွယ်ရမယ်။နော်တတိထားမယ်ဆိုလို့ရှိရင်မောဟကျောက်သွားနိုင်တယ်။ဘာကြောင့်လဲဆိုတော့တတိတကယ်ထားပြီးခိုင်မြဲပြီဆိုရင်တတိရဲ့အစွမ်းကြောင့်ဉာဏ်ပညာပေါ်လာတယ်လို့ဟုတ်လား။တကယ်ပြောရင်တတိပဌာန်းတရားကိုပွားများပြီးတော့ခန္ဓာမှာတတိထားပြီးတော့တတိကပ်ပြီးတော့နေမယ်ဆိုရင်မမြဲတဲ့အနေစာဆင်းရဲတဲ့ဒုက္ခအနစ်တာလည်းမရှိမပိုင်သဘူးဆိုတဲ့အနတ္တဒါတွေကိုမသိနိုင်မမြင်နိုင်ဘူးလားသိနိုင်။ဘာကြောင့်သိတာလို့ဆိုတော့တတိထားလို့သိတာပေါ့။တတိထားရင်ပညာပေါ်လာတယ်။ဒါကြောင့်မို့လို့တတိထားနေတဲ့အချိန်မှာမောဟပျောက်သွားတယ်။မောဟပျောက်တဲ့အတွက်ကြောင့်လောဘလည်းပျောက်ရတယ်၊ဒေါသလည်းပျောက်ရတယ်။ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့တတိကတော့သူတော်ကောင်းတရားမှာအချုပ်ပဲ။နော်သူတော်ကောင်းတရားအားလုံးတို့ရဲ့အနှစ်ချုပ်သည်ဘာလို့ပြောမလို့တတိပဲတတိပဲနော်။ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်။နံပါတ်3ကာကွယ်ဆောင်ရှောက်ရမယ်။အရာကအခုပြောလိုက်ပြီ။မောဟဖြစ်เสียကြုံလာရင်မောဟမဖြစ်အောင်တတိနဲ့ကာကွယ်ဆောင်ရှောက်ရမယ်။တွေ့ကြုံနေရတဲ့အာယုံတွေဟာအိဋ္ဌာယုံမဖြစ်ဖြစ်အနိဋ္ဌာယုံမဖြစ်ဖြစ်တကယ်တမ်းကတော့မမြဲတဲ့သဘောတွေကြီးပါ။ကောင်းလို့လည်းပဲထိန်းထားလို့ရတာမဟုတ်ဘူး။မကောင်းလို့လည်းပဲထိန်းထားလို့ရတာမဟုတ်ဘူး။မြင်တာလည်းမြင်ပြီးရင်ပြီးရတာကြားတာလည်းကြားပြီးရင်ပြီးရတာကောင်းကောင်းဆိုးဆိုးပြီးဆုံးသွားတာကြီးပဲမဟုတ်လားအာယုန်တွေဟာမမြဲတဲ့သဘောရှိတယ်သို့တော့ကိုကအဲ့ဒါကိုမသိလိုက်ဘူးဆိုရင်တော့တေချာပေါ့မောဟကဝင်လာပြီဟုတ်တယ်နော်အေးအာယုန်ရဲ့သဘောအမှန်ကိုမသိဘူးဆိုရင်မောဟကဖြစ်လာပြီးတော့ဝင်လာပြီအဲ့ဒီမောဟဝင်လာပြီဆိုလို့ရှိရင်အိဋ္ဌာယုန်နဲ့ပတ်သက်ပြီးတော့မောဟဝင်လာရင်တော့ဆက်ပြီးတော့ရာဂဒုတိယဆိုတဲ့လောဘဓာတ်ဝင်လာလိမ့်မယ်ဟုတ်လားအနိဋ္ဌာယုံနဲ့ပတ်သက်ပြီးတော့မောဟဝင်လာပြီဆိုရင်ဆက်ပြီးတော့ဘာဝင်လာတဲ့ရှိလဲပဋိက္ခာဒုတိယလို့ဆိုရတဲ့ဒေါသဓာတ်ဝင်လာလိမ့်မယ်ဒါကြောင့်မောဟကတော်တော်အခြေခံကြတယ်လို့ဆိုရမယ်နော်အေးဒါကြောင့်ဝိဉ္ဇဉ်တို့တတိယမြောက်ကိုယ့်ရဲ့စိတ်ကိုကာကွယ်ဆောင်ရှောက်ရမယ့်အရာဘာလဲလို့မေးရင်မောဟမဖြစ်အောင်ကာကွယ်ဆောင်ရှောက်ရမယ်ဘယ်နှချက်ရှိသွားပြီလို့၃ချက်ရှိသွားပြီ တော့လေးခုမြောက်ကိုယ့်ရဲ့စိတ်ကိုတတိနဲ့ငါးခွဲဆောင်ရှောက်ရမယ့်အရာကိုဆက်သွားရအောင်။မာမေပရတိယတုဓမ္မေသုစိတ်တံမစ္စည်းတိအတ္တရူပေနအပ္ပမတောတတိစိတသောအာရခောကရဏီယောမရဏိယတုမန္တဝံကြွားပွဲကောင်းကောင်းသောဓမ္မေသုအာယုန်တို့၌မေဃာယိစိတ်တံစိတ်တိမာမစ္စည်းမန္တဝံကြွားခြင်းမဖြစ်ပါစေသတည်းဣတိဤသို့စဉ်းစားဆင်ခြင်၍အတ္တရူပေနကိုယ့်ရဲ့အကျိုးရှိဘဝကိုတကယ်အလိုရှိသောပုဂ္ဂိုလ်သည်အပ္ပမတောအပ္ပမတအမြဲရသောတတိတတိတိဟုသောစိတ်တော်စိတ်ဤအာရကောဆောက်ရှောက်ကိုကရဏီယောပြုနေကုန်၏ဟောနံပါတ်၄စိတ်ကိုတတိနဲ့ကံကွယ်ဆောက်ရှောက်ရမယ့်အရာကဘာလဲဆိုတော့မန်တက်ဝင်ကြွားဝယ်အာယုံကျုံးလာတဲ့အခါမှာမန်တက်ဝင်ကြွားမှုမဖြစ်အောင်ဒီစိတ်ကိုတတိနဲ့ကံကွယ်ဆောက်ရှောက်ရမယ်မထဆိုတဲ့အတုံးတုံးလေးနဲ့မြတ်စွာဘုရားဟောတယ်။မာရဲ့ဓာတ်တွင်းရဲ့မထ။မထဆိုတာဘာလဲဆိုတော့မန်တက်ဝင်ကျွမ်းခြင်း၊ရှင်မူခြင်း၊တည်ကြီးအရက်အစရှိတဲ့ဖြင့်မထရဲ့အတိတ်ကိုမြတ်စွာဖွင့်ထားတယ်ပေါ့နော်။အဲ့တော့ဒကာမတို့ဦးဇင်းတို့ရဲ့ဘဝမှာကိုယ်လုံးတိုင်းဖြစ်လာတာမျိုးလေးတွေ၊အခြေအနေကောင်းလေးတွေကျုံလာတာမျိုးလေးတွေ၊အောင်မြင်မှုလေးတွေရလာတဲ့အခါမျိုးမှာနော်မန်တက်တဲ့စိတ်ဝင်ကျွမ်းတဲ့စိတ်ဆိုတာမဖြစ်ဘူးလား။ဖြစ်လာနိုင်တယ်။ဘုရုဇင်းရဲ့ဘဝမှာမတက်ဝင်ကြွားစေရအာယုံကအလွန်ကြည်ပြတ်တယ်လို့ထင်တယ်။အခြေအနေတိုင်းမှာအနေအထားတိုင်းမှာမတက်ဝင်ကြွားမှုဖြစ်နိုင်တယ်လို့ပြောခြင်း။တမအားဖြင့်ကတော့ဟာသူများတဲ့တော်လို့တက်လို့တိလို့လှလို့ပစ္စည်းဥစ္စာပိုင်ဆိုင်မှုများလို့နော်မမာနကြီးစေရအနေအထားတွေကအစသရရအထက်တန်းရောက်နေလို့လို့ထင်စရာရှိတယ်။အစသာရရာအလွန်ကောင်းနေတောနေလို့မမာနဖြစ်နိုင်တာမျိုးမဟုတ်နော်သူတခုတည်းကြောင့်မမာနဖြစ်နိုင်တာမျိုးမဟုတ်ဘူးလို့ပြောချင်တာအစသာရရာသူများတဲ့မသာဥမတော်အောင်တောင်မှလည်းပဲမမာနကတော့ဖြစ်နိုင်တယ်အနေအထားတိုင်းမှာမမာနဖြစ်နိုင်တယ်အောကြာပေါင်းတာကဘုရင်တို့ပြောနေကြပါပဲအစသာရရာသူများတဲ့အောက်ကျနောက်ကျဖြစ်နေတဲ့အနေအထားမှာတောင်မှမမာနကဖြစ်နိုင်တယ်ဒါကြောင့်ဦးဇင်းတို့ကျမ်းစာတွေထဲမှာမမာနကိုပဏိတမံတဲ့သူများတဲ့အစားအရာတာလို့ဖြစ်တဲ့မံပေါ့။နောက်တတိတမံတဲ့သူများနဲ့တန်းတူပဲဘာမှအောက်ကျကြရရှိလဲခတိတွေပဲနေလိုက်မယ်ပေါ့ဟုတ်လား။အဲ့ဒါပါတော့တတိတမံပေါ့။ဟော။အောဇေကောင်းတာကသူများတဲ့အောက်ကျနောက်ကျအကုန်လုံးအစားအရာနှိမ့်ချနေတဲ့ခြားတွေကပဲမမာနကဖြစ်အောင်ပဲ။အဲ့ဒါပါတော့ဆိုတော့ဟီနာမံတဲ့အခုရှိမှကိုစားတာဘုဇုကယူဆိုင်မှာတော့အဲ့ဒါဘာပြောလဲတော့ဟိနာမံပေါ့ဒါမစင်းစသာပြောလိုက်တယ်လို့ထင်ပါတယ်ဘယ်သူဖြစ်ဖြစ်ကိုရှိမှကိုစားရတာပဲပေါ့လားဟုတ်လားနော်စင်းသားတွေကတော်တော်ကောင်းတယ်လို့ထင်တယ်နော်ဒီကကြီးမိုင်းပြအဲ့တော့ပြောချင်တာကမမာနဆိုတာအနေထားမျိုးစုံမှဖြစ်နိုင်တယ်တတဝါတို့ရဲ့စိတ်ကသူသူကိုယ်ကိုကြွားဝါခြင်းနဲ့ဓက္ခံလေးတွေကလည်းပါတယ်လို့ထင်အနေနဲ့အများစုနော်ဝေကောင်းစားကောင်းလေးတွေဝတ်ပြီးတော့သွားပြီးဆိုရင်စိတ်ထဲမှာမလို့ဖြစ်တော့နည်းနည်းလေးတော့မန်ကလေးဝင်လာတာမရှိဘူးလားရှင်တော့ဒါကြောင့်ဦးဇင်းကဟောဆရာကြီးတင်းသားဆွချစ်ကြီးတဲ့ဇာုပ်ထဲမှာဥရိယုတ်ဆိုတဲ့ဇာုပ်ကလေးရှိတော်တော်ကောင်းပါတယ်အဲ့ဇာုပ်အဲ့ဒီမှာဦးဇင်းတို့လူတစ်ယောက်ရဲ့ဥရိယုတ်ဟာသူ့ရဲ့စိတ်ပေါ်မှာအများကြီးမူတည်နေဆိုတာကိုရေးတာကြောင်းဝါခြင်းနဲ့စိတ်ကလည်းဥရိယုတ်ကိုပြည့်စုံနေတယ်လို့ပြောတယ်ဟုတ်လားအဲ့မှာဆရာကြီးကသူကလူတွေနေတဲ့လူဆိုတော့တော်တော်ရေးတတ်တယ်ဖတ်လို့လည်းတော်တော်ကောင်းတယ်လူတွေဟာနှီးမျိုးစုံနဲ့ကြွားနေကြတယ်ဟုတ်လားအဝတ်စားနဲ့ကြွားတယ်ဟန်ပန်းအမူအရာနဲ့ကြွားတယ်တိုက်နဲ့ကြွားတယ်ကားနဲ့ကြွားမယ်ပညာရေးနဲ့ကြွားမယ်သားသမီးကဘယ်လိုဆိုကြွားမယ်ကြွားတယ်မရှိရင်ဆွေမျိုးတွေကဘယ်လိုဆိုပြီးတော့ကြွားမယ်နောက်ဆုံးဘာမှကြွားတယ်မရှိရင်မလို့ရရွာကဘယ်လိုတွေရှိနေဆိုတော့ကြွားတာတောင်ရှိနေဟုတ်လားနောက်ဆုံးကြွားတယ်ကဘာမှရှာမရအောင်ဆိုကိုယောဂာနဲ့တောင်ထုတ်ပြီးတော့ကြွားတာရှိသေးတယ်ဟုတ်လားအနေအထားတိုင်းမှာဘာဖြစ်နေကြတော့ကြွားနေကြတာဒါကိုတတိထားဖို့တော့တော်တော်ကောင်းတယ်လို့ဦးဇင်းထင်တယ်ဟုတ်လားလူတွေကအနေထားလေးတစ်ခုနည်းနည်းကောင်းလာပြီဆိုတာနဲ့ရှင်ဘူးတဲ့ဘောကတော့ဆောက်တန့်ပြီးတော့ဖြစ်လာတဲ့ဘောရှိတယ်။နောက်အထင်တစ်လုံးပေါ်လေကိုကိုကိုထင်တာထင်တာငါဟုတ်တယ်လို့ထင်တာရဲ့နောက်ွယ်မှာသူတို့မဟုတ်ဘူးလို့ထင်တဲ့အထင်ဟာကပ်ပြီးတော့ပါလာတတ်တယ်အဲ့ဒါတော်တော်တတိထားစရာတော့အတော့ဦးဇင်းတို့မမနာဖြစ်တယ်ဝင်ကြွားတယ်ဆိုတာကောင်းတဲ့ဘောမဟုတ်အနည်းဆုံးတော့သူများကကောင်းကောင်းဘုံမှာပဲဟုတ်တယ်မဟုတ်လားနော်ဒါဒကာမတို့အရှင်တို့မာနရဲ့အဖြစ်တွေကိုပြောမယ်ဆိုရင်ကုန်နိုင်ပွဲရမရှိဟုတ်ရဲ့လား ေးဒါကြောင့်ဟိုမမနာဖြစ်လာပြီဆိုရင်လူကကိုတိကိုတက်ဖြစ်လာတယ်ဘာလို့ပြောတာမှသိပြီးတော့လက်မခံဘူးငါသိတယ်ငါတက်တယ်ငါကိုဘာမှလာပြီးတော့ဘာမှမပြောနဲ့ဆိုပြီးတော့သူ့ရဲ့အတိညာဝင်ပေါက်ကလည်းပိတ်သွားတယ်လို့ဖြစ်သွားတယ်အဲ့ဒါသူ့ရဲ့ကြာရှုံးခြင်းရဲ့အစအဲ့နော်လူဆိုတာတော်အောင်ကြိုးစားရတယ်ကောင်းအောင်ကြိုးစားရတယ်ဆက်ပြီးတော့ဘာလို့လာလဲဆိုတော့တော်ပြီးရင်ကောင်းပြီးရင်လည်းပဲမမတက်ဖို့ကြိုးစားရအောင်ပဲဟုတ်လားဟိုဦးရှင်မအလွန်တော်တဲ့ညီမဝန်ကွေးလေးတယောက်ရှိတယ်6ပါးသာကုန်လူရတယ်တော့ဦးရှင်ကိုဩဝါဒလေးပေးပါဦးလို့ပြောတော့အင်းတို့လောကမှာတော်ဖို့ဆိုတာတော်တော်ခရင်နေလို့မလွယ်ဘူးတော်ဖို့တဲ့ခရင်တာကတော်ပါနဲ့နဲ့မတော်အောင်မတော်တဲ့ပုံစံမျိုးနေတဲ့ဘုရားပုခရင်နေတော့ပေါ့လားဦးရှင်ပြောတာနော်ဩအခြေအနေတွေကောင်းအောင်ကြိုးစားကြရမှာပါသို့တော့အဲ့ဒါနဲ့လမ်းဆုံးပြီလို့ပြောနိုင်မလားအချိန်ဒီကောင်းလာပြီဆိုရင်လည်းပဲမတက်ဝင်ကြွားမှုမဖြစ်အောင်ကြိုးစားဖို့မလိုဘူးလားလိုတယ်ဦးဇင်းတို့လောကီလိုကျန်တဲ့ကိစ္စတွေကိုမစိုးစားနဲ့တော့တရားသဘောအရာသီလသမารိပညာရှိရင်တော့မှအဲ့ဒီရှိထားတဲ့သီလသမารိပညာကိုအကြောင်းပြုပြီးတော့မမနာဆိုတာဖြစ်နိုင်လေတယ်ငါသီလရှိတယ်ဒီလူတွေတိတ်ညံ့တာပဲဟောမဖြစ်သွားပြီတော့မနာဖြစ်သွားပြီကိုယ်တီလာရှိလို့ကိုယ့်ကိုယ်ကိုချီးမြှင့်ပြီးတော့သူတော်ကိုနှိမ့်ချတဲ့သဘောမျိုးလောက်လာတတ်တယ်တဲ့အဲ့ဒါမြတ်စွာဘုရားကိုတော်တိုင်ဟောထားတာတမာတိရှိရမယ်သို့တော်တမာတိရှိတဲ့အတွက်ကြောင့်တမာတိမရှိတဲ့သူကိုလည်းမထင်မဲ့မြင်မပြုရဘူးတီလာရှိရမယ်တီလာရှိတဲ့အတွက်ကြောင့်လည်းတီလာမရှိတဲ့သူကိုမထင်မဲ့မြင်မပြုရဘူးများသောဖြင့်လူတွေကအဲ့ဒီစာမေးပွဲမှာတော့ကြကြတာများတယ်လို့ထင်ဟုတ်လားတီလာရှိတဲ့လူနဲ့မရှိတဲ့လူနဲ့ဘယ်လိုကများတော့မရှိတဲ့လူကများတယ်တိလရှိတဲ့လူကအလွန်နေတယ်ကဲအလွန်နေတဲ့တိလရှိတဲ့လူထဲမှာလည်းပဲကိုယ်ရှိတဲ့တိလလေးကိုအကြောင်းပြုပြီးတော့သူများကိုအထင်သေးတဲ့လူနဲ့အထင်မသေးတဲ့လူယူကများမထင်တော့အထင်သေးတဲ့လူကများတယ်ဗျာအံ့ဩစရာပဲဟုတ်လားဒါကြောင့်မမာနဆိုတာအနာခံကိုတောင်းလိုက်ပြီးတော့နှိမ့်ဆက်နိုင်စွာရှိတယ်ဉာဏ်သာဖြစ်မှပေးတာနော်တရားကြီးမိုက်တာမတို့မာနမကြီးပါဘူးလို့အဲ့လိုများထင်မယ်ဆိုတော့မှားမှာပဲဘုရင်ကတော့ထင်းနေတာပဲလူတိုင်းလူတိုင်းမာနာခဲလေးတွေကြီးပဲလို့ထင်ဟုတ်လားကိုယ်လည်းမာနာခဲပဲသူလည်းမာနာခဲပဲဘယ်လိုမှအထီးကိုမခံဟုတ်တယ်မဟုတ်လားအထီးမခံဘူးတော့တရားကြီးမိုင်းညာဒါကြောင့်မိသားပေါင်းသူတော်ကောင်းတို့မာနာဖြစ်เสียအကြောင်းကြုံလာရင်မာနာမဖြစ်အောင်ကြိုးစားကြရပဲဒီဒေသနာရအတိအကျပြောမယ်ဆိုရင်တော့မန်တက်ဝင်ကြွားပေါ်ရဲ့အာယုန်တွေတွေ့လာပြီဆိုရင်မန်တက်ဝင်ကြွားမှုမဖြစ်အောင်တတိနဲ့မိမိရဲ့စိတ်ကိုကာကွယ်ဆောင်ရမယ်အဲ့တော့ဦးဇင်းတို့ကာဝယ်ဆောင်ကြရမယ့်အရာဌာနဘယ်နှမျိုးရှိပြီတော့၄မျိုးရှိပြီဦးဇင်းတရားဟောတာလည်းတနာရီရှိသွားပြီเนาะ၄မိနစ်တောင်ပို့သွားပြီအဲ့တော့ဦးဇင်းတို့ဒီကုန်းချုပ်ပါပြောရင်တော့တတိနဲ့ကာဝယ်ရမယ်ဆိုတဲ့အချက်တတိနဲ့ကာဝယ်ရမယ်ဆိုတဲ့နေရာမှာအပြည့်အစုံပြောရရင်တတိပဋ္ဌာန်ဘာဝနာကိုပွားများပြီးတော့ဒီစိတ်ကိုကာဝယ်ဆောင်ရှောက်ကြရမှာပါတတိပဋ္ဌာန်တရားဆိုတာကကိုယ့်ရဲ့ခန္ဓာမှာသင်္ချာဖြစ်ပေါ်နေတဲ့ရုပ်တဘာဝနတ်တဘာဝဆိုတဲ့တဘာဝတရားတွေကိုတတိဥစီပြီးတော့တိတိနေအောင်ကြိုးစားအထုတ်တဲ့အလုပ်ကိုတတိပဋ္ဌာန်ဘာဝနာလုပ်တယ်လို့ဆိုတာပဲမဟုတ်လားအင်းဒါပေတဲ့လူအလုံးနားလည်ကြပြီသားပါဟုတ်လားဒါကြောင့်ပုခန္ဓာမှာတတိကလေးကပ်ပြီးတော့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဝိညာဉ်ပိုင်းဆိုင်ရာဘယ်လိုတဘာဝတရားတွေပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းတတိဥစီပြီးတော့တိတိတိတိနေနိုင်မယ်ဆိုလို့ရှိရင်လောဘဖြစ်เสียအာယုန်နဲ့တွေ့တယ်ပဲအဲ့ဒီအချိန်မှာတော့လောဘမဖြစ်နိုင်ဘူးပေါ့ဟုတ်လားဒေါသဖြစ်เสียအာယုန်နဲ့ကျုံလာရင်အဲ့ဒီအချိန်မှာဒေါသမဖြစ်နိုင်ဘူးပေါ့သူကတိထားနေတာပေါ့နော်မောဟဖြစ်เสียအာယုန်နဲ့ကျုံလာရင်လည်းမောဟမဖြစ်နိုင်ဘူးမတက်ဝင်ကြွားပေါ်ရင်အာယုန်နဲ့တွေ့လာရင်လည်းမတက်ဝင်ကြားမှုမဖြစ်နိုင်ဘူးဒါကြောင့်ကိုကျိုးရှိဘွားကိုတကယ်အလိုရှိတယ်ဆိုရင်တိတရားစု၄မျိုးမဖြစ်အောင်မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်။ဘာကိုဆောင်ရှောက်ရမယ်။စိတ်ကိုဆောင်ရှောက်ရမှာနော်။ဘာနဲ့ဆောင်ရှောက်ရမှာလို့တတိနဲ့ဆောင်ရှောက်ရမှာ။ဘာမဖြစ်အောင်ဆောင်ရှောက်ရမှာလို့မေးရင်လောဘ၊ဒေါသ၊မောဟ၊မတ္တလို့ဆိုတဲ့ရှင်မှုမှုဟုတ်လား။ဒါတွေမဖြစ်အောင်ကာကွယ်ဆောင်ရှောက်ရမယ်။ဒါကြောင့်ဘေးတံပေါင်းတော်ကောင်းတို့လေတတိတရားဖြင့်မိမိရဲ့စိတ်ကိုလောဘဒေါသမောဟမတ္တတရားတွေဖြစ်ပေါ်မလာအောင်ဒုတိယသတိပဋ္ဌာန်ဘာဝနာပွားများအထောက်ပြီးတော့ကာကွယ်ဆောင်ရှောက်နိုင်ကြတယ်နောက်ဆုံးမဉ္ဇဉ်ပုံညာတရားတို့တရားမြတ်ကိုရအောင်ကြိုးစားအထောက်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒ ဒီကနေ့ပြုလုပ်အားထုတ်ရတဲ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်တို့ရဲ့အစွမ်းတတ္တိကြောင့်မဉ္ဇဉ်ပူဇော်မျက်နှာမှာပြင်းပြန်ထုတ်ချောင်းမျက်မှောက်ပြုဝေရစေကုန်သောဟုပတ္တနာအောင်စုပြုကြဘုံညာတတိ